Welcome to the Voice of America in Burmese.
Morning, everyone. Again, hello. Bien, we are going to see you guys. John, some more on tomorrow. ဒေါင်းနဆက်ကုနေဇွန်လာနဆက်6ရက်စနေညပဲ ဒီကနေ့စီစဉ်မှာနောက်ဆုံးရသတင်းတွေအရင်ပြောပြမှာဖြစ်ပြီးသတင်းလော်ရီထဲမှာအင်ဒိုဘလဲယုံနဲ့ဝင်ပြီးကျောင်းကိုတနက်နဲ့ပြစ်တယ်ပေါ့ဗျာပြီးတော့ယုံတကားမှာတက်ဆင်ထားတဲ့မှန်နေပါရိုက်ခွဲတယ်ပလဲမျိုးအင်တော်ဒီယုံကိုစစ်တပ်ကဝင်ပြီးဖြစ်စီခဲ့တဲ့အကြောင်းသတင်းအပြည့်စုံနဲ့အတူဒီကနေ့ဆန္ဒပြပွဲတွေထိုင်းနိုင်ငံမှာရှိပြောင်းလို့တာနောက်ထပ် 80 ကျော်ကိုဗစ်ကူးစက်ခံထားရတာဒေါ်စန်းစုကြည်ရင်ဆိုင်နေရတဲ့အမှုအခင်းတွေကြားနာစစ်ဆေးနေတာနဲ့ရှေ့အလားလာသုံးသက်ချက်တို့နဲ့အတူအမေရိကန်ဒုသမ္မတကမလာဟဲရစ်ရဲ့မက္ဆီကိုနယ်စပ်ကြီးစင်နဲ့ကမ္ဘာထိပ်တန်းလုပ်ငန်းတွေလည်းပါဝင်လာတာတွေနားဆင်ရပါမယ်သတင်းပတ်စင်ကဏ္ဍတွေဖြစ်လူခွင့်ရေးဆိုင်ရာဒုအတန်စီစဉ်နဲ့စနေညစကဝိုင်းတို့ထုတ်လွှင့်မှုရှိပါတယ်အခုရင်ဆုံးတော င်ထွက်ခဲ့ကြပါရယ်ရန်ကုန်တက္ကသိုလ်ကျောင်းသားဆလိုင်းပင်မောင်ဦးဟာ1980ပြည့်နှစ်လွန်နှစ်တွေကမြန်မာဆိုရှယ်လစ်လမ်းစဉ်တပါတီစနစ်နဲ့ဆင်နာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာဦးဆောင်ပါဝင်ခဲ့သူဖြစ်ပြီးထောင်နှစ်ကြိမ်ကြာခဲ့ဦးပါရယ်1986ခုနှစ်ဇွန်လ26ရက်နေ့မှာအရိအချင်းတန်းပြီကိုအုပ်ချုပ်နေတဲ့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့ဆိုရှယ်လစ်အစိုးရကဆလိုင်းတင်မောင်ဦးကိုချိုးပေးကွပ်မျက်ခဲ့တာပါသူဟာမြန်မာနိုင်ငံចောင်းသားလူရှာမှုတမိုင်းမှာချိုးပေးကွပ်မျက်ခံရတဲ့တူဦးဒီသောចောင်းသားကောင်းဆောင်ဖြစ်ပါတယ်မန္တလေးမုံရွာကလေးစတဲ့မြို့တွေကဒီကနေ့ဆန္ဒပြပွဲတွေမှာဆလိုင်းတင်မောင်ဦးကိုဂုဏ်ပြုပြီးသူပြောခဲ့တဲ့စကားတွေကိုကောင်းတော့ရေးသားထားတဲ့ဇာတ်ရမ်းတွေကန်ဆောင်ပြီးတော့ချီးကျက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်အရှိတကုံရက်မှာလဲလူငယ်တွေစုဝေးပြီးကြည်ရတဲ့ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မြို့လေပေါ်မှာလဲဒီနေ့ညနေပိုင်းမှာလူငယ်တွေကမီးရှို့ထားတဲ့မီးတုပ်တွေကင်ပြီးကြည်တဲ့ဆန္ဒပြကြပါတယ်စကိုင်းတိုင်းဒဇင်မြို့မှာထိုင်တဲ့ပိမောက်ခဲ့တယ်လို့မြိုင်မြို့မှာဆိုင်ကယ်တပိတ်လှည့်လည်ခဲ့ပြီးတော့ဒနေနာရီတိုင်းတရဲချောင်းမြို့တရဲနှခွကျေးရွာမှာဒေသခံတွေရဲ့တပိတ်စစ်ကြောင်းမြင်းကြံမှာနီးပညာကောလိပ်ကျောင်းသားတွေရဲ့တပိတ်စစ်ကြောင်းတွေထွက်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပြစ်ခတ်ဖြိုခွဲတာကြောင့်ဒီကနေ့ထိဆိုရင်တစ်ဆုံသူပေါင်း881ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူပေါင်းက9200နီးပါးရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ဒီအရေးအတွက်တရားမဟုတ်မှန်ဘူးလို့ညင်ထားပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးထားသူတွေကိုအာဏာပိုင်တွေကလေမိုင်းဆန်ရမတော်မလျော်ပြစ်လုတယ်ဆိုတဲ့ဆွဆွဲချက်တွေထွက်နေတဲ့အပေါ်ဆိုရင်လည်းအကြောင်းနဲ့ဒီလူရက်တွေဟာရာဇဝတ်ပြစ်မှုဆန်ရနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရကြနိုင်ကြောင်းပဋိပက္ခတွေအတွင်းလိန်အကြမ်းဖက်မှုဒါစီယေကုလသမဂ္ဂဒေမှုချုပ်ရဲ့ထူးကိုယ်စားလှယ်ဖရာမီလာဖက်တန်ကသတိပေးလိုက်ပါတယ်ဒီပြောဆိုချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူးစစ်ကောင်စီကဖမ်းထားတဲ့တရင်သမားတွေကိုပြန်လွှတ်ပေးဖို့လေကုလသမဂ္ဂကအတောက်ကြာနေမှာထပ်ပြီးတောင်းဆိုပါတယ်စစ်တပ်နာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့သတင်းမီဒီယာသမား93ဦးထက်မနည်းရှိခဲ့ပြီးအဲ့ဒီအထက်က54ယောက်ဆက်ပြီးအဖမ်းခံထားရစေပဲလို့မြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုးကားပြီးပြောခွင့်ရဒူဂျယ်ရစ်ကသတင်းစာရှင်းလင်းပွဲတင်ပြောသွားပါတယ်ဒီကနေ့မနေ့ပိုင်းမှာပဲစကိုင်းမြို့အခြေဆိုင်ဇေယာတိုင်းစ်သတင်းဌာနကသတင်းတော့ကိုဒီမြန်ငိမ့်ကိုသူ့နေရာမှာစစ်တပ်ကလာဖမ်းသွားတယ်လို့နိုင်ငံရေးကျင်းသားများကကြေညာဆောင်ရေးအသင်း AABB ကဒီကနေ့ထုတ်ပြန်ထားပါတယ်အမေရိကန်ဒေါ်လာတန်680တန်ဖိုးရှိတဲ့ဖမ်းမိမူရစေဝါနဲ့ဆက်ဆက်ဓာတ်ပစ္စည်းတွေကိုမြန်မာစစ်ကောင်စီကဒီကနေ့မီးရှို့ဖျက်ဆီးပါတယ်။မူရစေဝါသုံးဆမှုနဲ့တရားမဝင်ကုသံရောင်းမှုတက်ချေရေးကုလသမဂ္ဂကသတ်မှတ်ထားတဲ့နိုင်ငံကလေးအထိအမှန်ရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာအခုလိုမီးရှို့ဖျက်ဆီးရပါ။မီးရှို့ဖျက်ဆီးခဲ့တဲ့အထက်မှာဘေးဆေးကြောင်မက်အမ်ဖက်တမင်းနဲ့ကီတမင်းတို့ပေါဝင်ပါတယ်။2020ပြည့်နှစ်အတွင်းမြန်မာနိုင်ငံတဝန်းမှာမူရစေဝအမြောက်အများကိုစံချိန်တင်ဖမ်းဆီးမိခဲ့တယ်ဆိုတာကုလသမဂ္ဂမူရစေဝနဲ့ပြည်မှုဆိုင်ရာရုံး UNODC ကအသိအမှတ်ပြုထုတ်ပြန်ထားပါတယ်။ COVID-19 ကြောင့်အသွားအလာတွေကိုကန့်သတ်ထားတဲ့ကြားမှာပဲရာဇဝတ်ဂိုင်းတွေကအခွင့်ကောင်းယူပြီးမြန်မာနိုင်ငံတွင်းမှာတရားမဝင်မူရစေဝတိုးချဲ့ထုတ်လုပ်နေကြတယ်လို့ UNODC ကပြောပါတယ်။ ဒါ့အပြင်စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ဖြစ်ပေါ်လာတဲ့မတည်ငြိမ်မှုကဒီအခြေအနေကိုပိုဆိုးရွားလာစေတယ်လို့ရဲလုပ်ငန်းနဲ့နေဆက်ဒေသစီမံခန့်ခွဲရေးတို့ကထိတိယောက်ယောက်လှုပ်ဆောင်မှုနဲ့အားစီဖြစ်စေတယ်လို့ UNODC ကပြောပါတယ်။ရလတ်အနေနဲ့မြန်မာနိုင်ငံနဲ့ဒေသရင်းကအများပြည်သူအတွက်လူမှုကျန်းမာရေးအခြေအနေပိုဆိုးသွားစေမယ့်မူရစေဝါတွေပိုများလာတာပဲဖြစ်ပါတယ်လို့ UNODC ကထုတ်ပြန်ထားပါတယ်။အာဖရိကန်အမေရိကန်ဒူဖြစ်သူ George Floyd ကိုတတ်မှုနဲ့ရတပ်ဖွဲ့ဝင်ဟောင်း Derek Chauvin ကိုထောင်ဒဏ်22နှစ်ခွဲချမှတ်လိုက်ပါတယ်။2020ခုနှစ်မေလကမင်နီဆိုတာပြည်နယ် Minneapolis မြို့မှာရဲတွေက Floyd ကိုဖမ်းဆီးတဲ့အချိန် Chauvin က Floyd ရဲ့လေပင်ကိုဒူးကောင်းနဲ့6မိနစ်ကျော်ကြာဖိထောက်ချုပ်ထားခဲ့ပြီးတဲ့နောက် Floyd သေဆုံးသွားခဲ့တာပါ။ Chauvin ကိုအခုလိုစီရင်ချက်ချလိုက်ပြီးနဲ့အများပြည်သူဘဝအတွက်တရားမျှတမှုပြန်ရလာဖို့ကတော့အလံဝင်းနေစေပဲလို့လူတော်များများကပြောကြပါတယ်။
I think anything under this current prison industrial complex is not going to feel like justice.
ရရှိအကြီးတော်စနစ်အရာကတော့တရားမျှတမှုဆိုတော့ကိုခံစားရမယ်လို့ကျွန်မမထင်ပါဘူး။ဒီစနစ်ကကျွန်မတို့လူမှုဝင်းဝိုင်းအတွက်တရားမျှတမှုကိုမပေးနိုင်ပါဘူး။ဒါကတိတ်ကိုဒေါသထွက်စရာကောင်းပြီးလူတွေကိုတတ်တဲ့ဒီစနစ်ကိုပဲတရားမျှတမှုရဖို့အတွက်ကျွန်မတို့ကဆက်ပြီးနှီးခိုအားထားနေရပြီးတော့ဒီစနစ်ဟာတရားနာတော်မှုကိုဘယ်တော့မှစောင့်ခြင်းပြီးမှာမဟုတ်ပါဘူးလို့ဒေသခံဒူးဖြစ်သူအန်ဂျလာကပြောပါရယ်။ရှော်ဝင်ကိုလူသားမှုဆိုင်ရာဆွေးကျက်သုံးခုအတွက်ပြစ်စီကြောင်းပြီးခဲ့တဲ့ AB လမှာဂျူရီအဖွဲ့ကဆုံးဖြတ်ခဲ့တာပါ။သူ့ကိုထောင်ဒဏ်130တိချမှတ်ပေးဖို့အစိုးရရှိနေတွေကတင်ပြရှောင်လဲခဲ့ကြပါရယ်ခင်ဗျာ။
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ31 kHz 963တို့ညဘိုင်းဒိုမီတာ32 kHz 938ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်စင်တော်ဝင်းမေပါစနေနေ့ညပိုင်း VOA American သံရဲ့ထိတ်တရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဆက်ကြောပြနေပါတယ်။အိန္ဒိယကကိုဗစ်မျိုးကွဲတဲ့ Delta ဟာကမ္ဘာပေါ်မှာကူးစက်မှုအများဆုံးဖြစ်နိုင်ငံပေါင်းများစွာကိုပြန့်နှံ့သွားပြီးနောက်ထပ်ဆင်ပွားပုံစံ Delta Plus ပါစပေါ်လာနေကပိုစိုးရိမ်နေရပြီလို့ကမ္ဘာ့ကျန်းမာရေးအရာရှိတွေကသတိပေးလိုက်ပါပဲ။ Delta ဗီဇပြောင်းကိုဗစ် -19 မျိုးကွဲတဲ့ဟာကာကွယ်ဆေးမထိုးတာနဲ့ထိန်းချုပ်မှုအားနည်းချက်တွေကြောင့်ပိုအကူးမြန်နေပြီးနောက်ထပ်မျိုးကွဲတဲ့ပေါ်လာစေနိုင်တယ်လို့တတိယချိုအကြီးအကဲကသတိပေးထားပါဗျ။အခုဆိုရင်ဒီမျိုးစိတ်သစ်ဟာဗြိတိန်အိန္ဒိယနဲ့အမေရိကန်ပါဝင်နိုင်ငံကစားစင်းနှီးပါးမှာစတွေ့နေရပြီလို့ကျန်းမာရေးအရာရှိတွေကပြောနေပါဗျ။ကိုဗစ်ကူးစက်မှုများလာလေလေနောက်ထပ်မျိုးကွဲဖြစ်တွေလည်းပိုဖြစ်လာလေလေပဲလို့တတိယချိုကမ္ဘာ့ကျန်းမာရေးဖွယ်ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမနေ့ကသတိပေးပါဗျ။အခု Delta Plus ဆက်ပွားပုံစံပြောင်းမျိုးစစ်အနေနဲ့ပိုကူးစက်မြန်မာပါဆွေးရည်မှုတွေညားလာနေပါတယ်။အခု Delta Plus ဆက်ပွားပုံစံပြောင်း Delta မျိုးစအနေနဲ့အရင်အိန္ဒိယမှာစတွေ့ပြန့်နှံ့လာတဲ့မူရင်း Delta ထက်ပိုကူးစက်မှုမြန်ပြင်းထန်ပါကိုဆွေးရည်ကြကြောင်းလေ့လာမှုတွေစလုပ်နေပြီလို့လဲ Delta Plus ကိုစတွေ့ခဲ့တဲ့ဗြိတိန်အိန္ဒိယနဲ့ American နိုင်ငံကအရာရှိတွေကပြောနေပါတယ်ခင်ဗျာ။အခုအိန္ဒိယ COVID မျိုးကွဲတဲ့ Delta ကြောင့်မချာခင်ကပဲနိုင်ငံများစွာမှာကိုဗစ်ပိုးကူးစက်မှုတွေပြန်မြင့်တက်လာရမှာဥရောပမှာလည်းဒီမျိုးကွဲတဲ့အဓိကရှိစိုးဒုက္ခပေးလာမှာဆိုရင်နေကြပါတယ် ECDC လို့တော့ခေါ်တဲ့ဥရောပရောဂါကာကွယ်ထိန်းချုပ်ရေးဌာနကဒီကိုဗစ် -19 မျိုးကွဲတဲ့ကဩဂတ်လဆန်းမတိုင်ခင်ဥရောပသမဂ္ဂ EU နိုင်ငံတွေနဲ့ဥရောပစီးပွားရေးဒေတာနဲ့ပိုးတွေ့မှုသစ်စုစုပေါင်းရဲ့80ရာခိုင်နှုန်းအထိချစ်လာနိုင်တယ်လို့ခန့်မှန်းလိုက်ပါတယ်ဒါအပြင်ဩဂတ်လကိုဆိုရင်တော့ပိုးထွေသူစစ်စုစုပေါင်းရဲ့90ရာခိုင်နှုန်းအထိတောင်ရောက်သွားနိုင်တယ်လို့ဒီဥရောပရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကြီးကဆိုရင်တကြီးဟောကိန်းထုတ်လိုက်ပါတယ်။အခုလိုအချိန်မှာဗြိတိန်နိုင်ငံမှာမနေ့ကကိုဗစ်ပိုးထွေသူစစ်15,800ကျော်အထိရှိခဲ့တယ်လို့ဗြိတိန်ကျန်းမာရေးဌာနကထုတ်ပြန်ခဲ့ပါတယ်။တကယ်တော့ဗြိတိန်နိုင်ငံနဲ့လွန်ခဲ့တဲ့ပတ်မှာလည်းအခု Delta မျိုးကွဲသစ်တွေ့ထားသူပေါင်း35,200ကျော်နောက်ထပ်တွေ့ထားက46ရာခိုင်နှုန်းအထိကူးစက်မှုတက်သွားတယ်လို့လည်းအင်္ဂလန်ပြည်သူ့ကျန်းမာရေးဌာန PHE ကထုတ်ပြန်ထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာလည်းအိန္ဒိယအိန္ဒိယကကူးစက်မြန်ပြင်းထန်တဲ့ Delta ပိုးမျိုးကွဲတဲ့ဝလာပြီးကူးစက်မှုတွေပြန်မြင့်တက်လာနေရမှာမနေ့ကပိုးတွေ့သူတွေ850ကျော်လာပြီးသေဆုံးသူကလည်း9ဦးထိတက်သွားခဲ့ပါတယ်မနေ့ကဓာတ်ခွဲစစ်ဆေးသူပေါင်း9854ဦးတည်းက 1859မှာပိုးတွေ့ခဲ့တာမို့ပိုးတွေ့နှုန်း15ရာခိုင်နှုန်းသာကလာနေကြောင်းဂျမ်းမာရင်အကစားဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ဒီပိုးတွေ့သူတွေလည်းပဲခူးတိုင်းကအယောက်230နဲ့အများဆုံးဖြစ်ကစကိုင်းတိုင်းက105ရောင်းနဲ့ဒုတိယရှမ်းပြည်နယ်က96ရောင်းနဲ့တတိယဖြစ်လာနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်ထားပါတယ်။အဲဒီနောက်မှာတော့ရန်ကုန်က94ဦးနဲ့မန္တလေးက92ဦးဖြစ်ကပ်လိုက်နေပြီးအဲဒီနောက်မှာတော့ချင်းပြည်နယ်က69ဦးနဲ့စတ္ထမနေရာမှာဆက်ရှိခဲ့ပါတယ်။အခုလိုအချိန်မှာထိုင်းနိုင်ငံမှာလည်းကိုဗစ်ကူးစက်မှုအပြင်းထန်ဆုံးကြုံလာရချိန်မှာဆောက်ရည်လုပ်ငန်းနေရာတွေအများပြားပိတ်ပင်လိုက်ပြီးလုပ်သားတွေကလည်းသူတို့စခန်းတွေကနေအပြင်ထွက်ခွင့်မပေးတော့ဘူးလို့ဝန်ကြီးချုပ် Project Channel ချာကကြေညာလိုက်ပါတယ်။တစ်ချိန်တည်းမှာအိန္ဒိယမှာတော့ဒီနေ့ကူးစက်သူ 48,900 နီးပါးဖြစ်ဆက်ကျလာနေပေမဲ့သိဆုံးသူကတော့ 1,180 ကျော်ကိုပြန်တက်သွားတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်ခင်။အီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေဆက်မတိုးတက်ရင်အမေရိကန်ဘက်ကနှုတ်ထွက်နိုင်တယ်လို့ပြောပြီးမှကုလသမဂ္ဂဘက်ကလည်းထပ်ကြိုးပမ်းချက်ထွက်လာပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးကအီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေစောင့်ကြည့်ဖို့ယာယီရထားတဲ့သဘောတူညီချက်မရှိတော့ဘူးဆိုရင်2015အီရန်နျူကလ িয়ার သဘောတူညီမှုစာချုပ်မှာအမေရိကန်ပြန်ဝင်လာရေးကိုစွန့်လွတ်ဖို့ချက်ချင်းလိုရတော့မယ်လို့မနေ့ကပြောပြီးမှအခုလိုဖြစ်လာတာပါ။ကျင်းပနိုင်ငံပါရီမြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကသတိပေးပြီးမှကုလသမဂ္ဂရဲ့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကလည်းတက်တန်းကုန်ဆုံးသွားတဲ့ယာယီကြားဖြတ်နျူကလ িয়ার စောင့်ကြည့်ရေးကာလတက်တန်းထိုးရေးအတွက်အီရန်ဘက်ကသဘောတူမတူအမြန်အကြောင်းပြန်ပေးဖို့အီရန်ကိုမေးချတယ်လို့ဒီနေ့ကြေညာလိုက်ပါတယ်။ဒီအီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေကိုသုံးလစောင့်ကြည့်ရေးဘရင်ဖော်ဗရိုင်လ21ရက်နေ့မှာအီရန်နဲ့ရထားတဲ့ယာယီသဘောတူညီချက်ကိုအရင်တော့ကနောက်ထပ်တလတတန်းဒိုထာကနေတနေ့ချက်တာရင်းနေမှာကုံဆုံးသွားခဲ့ပြီးမှာ IAEA နိုင်ငံတကာနုမြူစွမ်းအင်ဖွဲ့ကြီးကအခုလိုဆက်ကြိုးပမ်းလာတာပါခင်ဗျာ။ဒီနေ့ညပိုင်း VO American တရဲ့ထေတရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုဆက်ပြီးစိတ်ဝင်စားစရာသတင်းပေးဖို့ချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရတော့မှာပါခင်ဗျ။
စကိုင်းတိုင်းပလဲမြို့နယ်ကမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရုံးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဒီနေ့မှတနက်တည်းနဲ့ပြစ်ခတ်ပြီးတော့ဝင်ရောက်ဖျက်ဆီးသွားခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။ပလဲမြို့က NLD ရုံးတိုက်ခိုက်ခံရတာအပါအဝင်နိုင်ငံတော်ကစစ်နောက်ပြပွဲနောက်ဆုံးအခြေအနေတွေကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။နိုင်ငံတော်မှာစစ်တပ်အာဏာသိမ်းမှုကိုစတင်တဲ့စစ်နောက်ပြပွဲတွေလူလူလှုပ်ရှားမှုတွေကိုစစ်ကောင်စီတပ်တွေဘက်ကအပြင်းထန်ဖိနှိပ်တာတွေဖမ်းဆီးတာတွေလုပ်နေချိန်မှာပဲစကိုင်းတိုင်းပလဲမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရုံးကိုစစ်ကောင်စီတပ်ဖွဲ့တွေကဒီနေ့မှဝင်ရောက်ဖျက်ဆီးခဲ့ပါတယ်။ချင်းပြည်နယ်ကံကောင်းမြို့နယ်ဘက်ကနေပြန်လာတဲ့စစ်ကောင်စီတပ်တွေကပလဲမြို့ NLD ရုံးကိုဝင်ရောက်ဖျက်ဆီးပြီးပြစ်ခတ်တာတွေလုပ်သွားခဲ့တာဖြစ်တယ်လို့ပလဲမြို့ကတူက VOE ကိုပြောပါတယ
်။ရုံးကိုတနက်နဲ့ပြစ်တယ်ပေါ့ဗျာ။ပြီးတော့ရုံးတကားမှာတပ်ဆင်ထားတဲ့မှန်မီပါရိုက်ခွဲတယ်။အင်္ဂနာရီပွဲလောက်မှာသူစပြီးဖျက်ဆီးတာပေါ့။သူချင်းဘက်ကနေကျန်းလာတဲ့ကားတွေပေါ့စစ်ကားလူရုံးရှိမှရက်ပြီးတော့ဝန်ချက်ပြီးတော့လာ။ဒီပါကတော့ကျွန်တော်ရုံးထဲမှာတော့အဲဒီကုန်တုံးတော့တော့ရှိလို့ကြ
။စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်အင်အားဘလောက်ပါဝင်လဲဆိုတာမသိရပေမဲ့စစ်ကားအစင်းကြီး22စင်းလောက်ရှိတယ်လို့ခမန်းကြောင်မြို့ကန်ကြီးကပြောပါတယ်။အဲလိုတိုက်ခိုက်ဖြတ်စည်းတဲ့အချိန်မှာရုံးထဲမှာဘယ်သူမှမရှိတာကြောင့်ထိခိုက်ဒဏ်ရာရဖမ်းဆီးခံရတာတွေမရှိပေမဲ့ရုံးထဲကပစ္စည်းတော်များများဖြတ်စည်းခံလိုက်ရတယ်လို့ဆိုပါမြို့ကန်ကဆိုပါတယ်
။ဒီနေ့ဆိုရုံးမှာနေတဲ့အဖွဲ့တွေလည်းမရှိဘူးလေ။ဒီတိုင်းကတော့ကျွန်တော်ရုံးမှာနေရာတော့ပုံမှန်ရှိတယ
်။အချိန်နှင်းမှာပဲအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းနိုင်ငံတော်ကမြို့ရီမှာဆက်လက်ဖြစ်ပွားနေပါသေးတယ်။ဒီမှာဆိုရင်လည်းဗပဲရန်မြို့နယ်အလောထားလမ်းမပေါ်နဲ့အကူမျိုးတွေအရှိပိုင်းမြို့နယ်တွေမှာလူငယ်တွေရာနဲ့ချီပြီးတော့ကြောက်ကြသမိတ်တွေဆင်နွှဲကြကြပြီးတော့ဖန်ကြီးကချုပ်ရှိတယ်လို့လည်းသိရပါတယ်။ဒါပြန်မလေးမျိုးမှာဆိုရင်လည်းသက်ဆိုင်ရာတပိတ်စစ်ကြောင်းလိုက်ခြေတက်ဆန္ဒပြခဲ့ကြတယ်လို့ရတော်တပိတ်စစ်ကြောင်းမှာပါဝင်သူတဦးက VOE ကိုပြောပါတယ်
။ဟိုကျွန်တော်တို့ကတော့ခုအဓိကထွက်တာတော့ကျွန်တော်တို့ဒီညတော်စစ်ကြောင်းပေါ့။တန်ခါတမကစစ်ကြောင်းပေါ့။ဘာလတရဲ့ဒီကြောင်းသားလူငယ်ပုံစံနှစ်ခုတော့ပါပေါ့။ကျွန်တော်တို့တန်ခါများတာပေါ့။မလေးမှာတော့ခုဒီတပိတ်စစ်ကြောင်းကတော့ကျွန်တော်တို့ကတော့ဟိုပေါ့ဒီတကတာတို့ဆက်တတ်တဲ့တပိတ်စစ်ကြောင်းတို့တပေါင်းသူတပိတ်တို့တမဝရီတပိတ်တို့ဖရာကြီးစစ်ကြောင်းတို့စိတ်မန်းစစ်ကြောင်းကျွန်တော်တို့တန်ခါတမကစစ်ကြောင်းတို့
ဒါပြင်မုံရွာဆလင်းကြီးလက်ပရောင်းကလေးမြင်းညာပေါင်ဖရာသုံးစုတဝဲတရချောင်းဆောက်တဲ့မြို့နယ်တွေမှာလည်းဆရာနာရှင်ပြုတ်ကြရေးဆန္ဒပြလို့ရှောင်းမှုတွေရှိခဲ့ပါတယ် ဒီနေ့အဆိုရင်တချိန်ကတမာဒီအာနာရှင်စနစ်ကိုတော်လှန်ခဲ့တာကြောင့်ချိုးပေးကွန်မြတ်ခံရတဲ့အဲဒီလိုကြောင်းသားကောင်းဆောင်စလိုက်တင်မောင်ဦးကွယ်လွန်ခဲ့တဲ့55နှစ်ပြည့်အထိမ်းအမှတ်ဖြစ်တာကြောင့်နိုင်ငံတော်ဝန်ကဆန္ဒပြတဲ့သူတွေကသူ့ကိုဂုဏ်ပြုတဲ့အနေနဲ့သူပြောခဲ့တဲ့မင်းတို့စစ်ဖက်နှက်အောင်မှငါဘရောမှဒူးမထောက်ဆိုတဲ့ဇကားကိုစာတမ်းတွေပိုစတာတွေလုတ်ပြီးတော့ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
မဲဆောင်မျိုးမဲတောင်ဘက်ကအလုံယုံတစ်ခုမှလှုပ်လှုပ်နေတဲ့မြန်မာလူသမား80ကျော်အစုလိုက်ပြုံလိုက်ကိုဗစ် -19 ကပ်ရောဂါပိုးကူးစက်နေတာကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်အဲ့ဒီနေရာကိုကန့်သက်ပိတ်ဆို့မှုတွေလုပ်ထားပါတယ်ဒီသတင်းကိုကျမမအေးမှာကပြောပြပြီးမှာပါထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောင်မျိုးမဲတောင်ရက်ကွက်နှစ်မှာမြန်မာလူသမား80ကျော်အလုံလုံကန်နေတဲ့အလုံယုံတစ်ခုကအလုံသမားတဦးဟာကျန်းမာရေးမကောင်းတာကြောင့်ဆေးရုံသွားပြရာကနေကိုဗစ်ကူးစက်နေတာကိုတွေ့ရပြီးတဲ့နောက်သူအလုလုကံရဆက်ရုံကလုတ်သားတွေကိုပါကျမ်းမာရေးဝန်ထမ်းတွေကကိုဗစ်ကပ်ဖို့ရှိမရှိလာရောက်စစ်ဆေးရကနေမြန်မာအလုသမား80ကျော်မှကိုဗစ်ကူးစက်နေတာကိုတွေ့ခဲ့ရတာပါဇွန်လ26ရက်နေ့မှာတော့မြို့တော်ဝင်မစ္စတာဖော်ရက်ဖီရိုမတ်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်ပကောဒါเจ้าของบ้านเนี่ยก็เป็นคุณครูด้วยนะครับแล้วก็ตรวจแล้วว่ามีเชื้อนะครับการเชื่อมโยงไปถึงโรงเรียนที่เขาสังกัดอยู่นะครับว่าเขาสัมผัสอะไรยังไงบ้างเนี่ยตอนนี้กำลังประสานไปที่โรงเรียนแล้วก็
อารมณ์ตมะแต่งยามาหนีได้อัตแต38นิดอยู่อายุตมีตู้ก็อัตแต่อยู่แจ๊บไปเสยยงยောက်ลายาก็นี่โควิดซิซี้ตุ้ยชื่อได้ล่ะบาตุสีมาโควิดตุ้ยล่ะจ้ะไอ้นี่ญาติอารมณ์ตมะนี่ณีทายาแต่งยาก็ดูฤดูเลยโควิดซิซี้ยามาลู84ยามาโควิดกับโกู้เสร็จเนี่ยก็ตุ้ยได้บาไอ้แต่งยาป่ายชินท้ายหนูမျိုးจ้องเสียมาแล้วกู้เสร็จขันได้บาไอ้เนี่ยก็กัดตัดไปสุทาไล่ไปบีအဲ့ဒီနေရာမှာပဲအရေးပေါ်စေယုံလုပ်ပြီးကုသပေးမှုတွေစတင်နေပါပြီဆိုပြီးပြောဆိုသွားတာပါစေယုံကမြန်မာအမျိုးသမီးတဦးကိုဗစ်ကူးစက်ရာကနေစေယုံတွင်မှာကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ပြီးအဲ့ဒီနေရာကိုတော့ကန့်သတ်ပိတ်ဆို့မှုတွေလုပ်ထားပြီးအဝင်ထွက်တွေလုပ်လို့မရတော့ပါဘူးတပ်ပြည်နယ်မဲဆောက်မြို့မှာတော့ကိုဗစ်ကူးစက်တဲ့ဦးရေဒီလပိုင်းမှာအနည်းငယ်သာရှိပေမဲ့ကိုဗစ်တတိယလှိုင်းမှာတော့တပ်ပြည်နယ်မဲဆောက်မြို့မှာမြန်မာတွေကူးစက်တာဒီကြိမ်ကအများဆုံးဖြစ်ပါတယ်တခြားပြည်နယ်တွေကဆုံခရာပြည်နယ်ပါဝင်ပြည်နယ်တချို့ကစက်ရုံလုပ်ရုံနဲ့မှမြန်မာတွေရာကနန်းနဲ့ကူးစက်မှုတွေရှိနေပါတယ်ဆုံခရာပြည်နယ်ထဲမှာတော့ကိုဗစ်ကပ်ပိုးကူးစက်သူမြန်မာနိုင်ငံသား1000ကျော်ရှိသွားပြီဖြစ်ပါတယ်ရှင
်ဒီမှာကိုစီကောင်းဆောင်တော်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဇွန်လ21ရက်နေ့ကနေ23ရက်အတွင်းတရားရုံးကြားနာမှုတွေရှိခဲ့ပြီးတော့တရားလိုပြသက်တည်တွေကိုစစ်ဆေးခဲ့ပါတယ်ဒီတစ်ပတ်ကြားနာခဲ့တဲ့အမှုသွားအမှုလာအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်တိုင်းကသုံးသပ်ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာနိုင်ငံတော်တိုင်းမင်္ဂန်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုတရားဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးဒီတစ်ပတ်မှာဒုတိယဘက်မြောက်အဖြစ်နဲ့ကျွန်တော်တို့27ရက်နေ့ကနေ23ရက်နေ့ထိဆက်လက်ကြားနာဆွေးဆွေးခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကိုသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့နှစ်မှုပို့ကုန်သွင်းကုန်ဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုံဆောင်မှုဥပဒေပုံမှ55ခါခွေနိုင်ငံတော်ရှုတ်ချက်ပေါက်ကြားမှုဥပဒေပုံမှ31ခါငယ်နဲ့အောက်ရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55စုစုပေါင်း9မှုနဲ့အမှုဖွင့်ထားပြီးတော့ဒီထဲက6မှုကတော့တရားရုံးမှာကြားနာစစ်ဆေးနေပြီးတော့အောက်ရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55နဲ့ဆွဲထားတဲ့အမှုကတော့တရားရုံးမှာဆွဲချက်မတင်ရသေးဘူးလို့သိရပါတယ်ပြီးခဲ့တဲ့တစ်ပတ်ကပထမဆုံးချိန်အမှုတွေစစ်ဆေးခဲ့တုန်းကတော့တရားလိုတွေကိုစစ်ဆေးခဲ့ပြီးဒီတစ်ပတ်မှာတော့တရားလိုပြတက်တည်တွေကိုစစ်ဆေးခဲ့တာပါဒီထဲကပို့ကုန်သွင်းကုန်ဥပဒေပုံမှ8နဲ့စက်သွယ်ရေးဥပဒေပုံမှ69လုံးနဲ့ဆွဲဆိုခဲ့တဲ့အမှုတွေနဲ့ပတ်သက်ပြီးတော့အရှင်းနေဦးကြည်ဝင်းက VOA ကိုအခုလိုပြောပါတယ
်ဥပဒေရည်စုံမှုမရှိဘူးပေါ့နော်စက်သွယ်ရေးပစ္စည်းတွေဟာဒီထဲဝင်ကြီးဌာနသုံးတဲ့ပစ္စည်းတွေပဲလေသူရှိရဖန်ပြီးတာမဟုတ်ဘူးလေသူကတိုင်နာမှုမျိုးစားကောရှင်းနေတာလေအဲ့ဒီကောလက်စီဒီစကားပြသက်တွေကဇောင်းဆန်းစုကြီးရှိရတိုင်နာမဟုတ်ဘူးမနေ့3ရက်လောက်ရောက်လာပြီးတော့အဲ့ဒီကတော့လုံကြီးရဲ့ဖွဲ့က6လုံးတော့ကိကတလုံးကိုရရာကြီးဆောင်ကတလုံးဒါပဲတောင်းဆန်းစုကြီးရမိရလို့ဆိုတာမပါဘူးဒါမှမဟုတ်ကိုလိုကတော့ဒီမှုရမဟုတ်ပါဘူးကိုလိုရှိနေပညာအရာ တိုင်ချက်ကိုကြည့်လိုက်ရင်သိတာပဲပြမှုမညီမှုရှိတယ်ဆိုပြောလို့ရလေဒါမှသူ့အရေးကိုနိုင်ကောင်ဒေါ်ဆန်းစုကြည်ရှာတိတ်နာမဟုတ်ဘူးဆိုတာသူပေါ်နေတာကြီးပဲဆုံးဆောင်တို့ရဲ့ရှာမပုံစံတို့ရဲ့မိတဲ့လူရှိရရသွားပြင်သိမ့်ရတယ်လေဟိုမွေးစည်းဝါးလေးဆိုရင်ကျွန်တော်အိမ်ထဲရတယ်ကျွန်တော်ဘီလိုရတယ်ကျွန်တော်အိမ်ရောက်ကြတယ်ဆိုကိုကလက်မှတ်ထိုးကြကိုကသူတို့ရဲရတယ်သူကသူအပ်တာလေ
အင်္ဂလန်နေ့မှာတော့ဒေါ်ဆန်းစုကြည်နဲ့ဒူသမရဝင်းမြင့်နေပြီးတော့ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုဆွဲထားတဲ့အများပြည်သူပြည်နေအေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့ဒီမှာဘေးအန္တရာယ်စီမံခန့်ခွဲမှုအဥပဒေချိုးဖောက်မှုတွေကိုဆက်လက်ဆစ်ဆေးခဲ့ပြီးတော့ဗိုလ်ထုနေကတော့နိုင်ငံတော်ရှုဝတ်ချက်အဥပဒေပုံမှန်3-1ကောင်းငယ်နဲ့ရန်ကုန်မှာဖွင့်ထားတဲ့အမှုကိုနေပြည်တော်ကိုရုံးပြောင်းဖို့ရှောက်လက်ချက်ပေးခဲ့ကြပါတယ်။အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့ပတ်သက်ပြီးတစ်ဖက်ကတင်တဲ့တပ်တည်လေးဟာဥပဒေကြောင်းအရညီညွတ်မှန်ကန်မှုမရှိဘူးဆိုပြီးတော့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကပယ်ချခဲ့ပါတယ်။ဒီလိုဘက်ကတပ်တည်တင်သွင်းတဲ့အပေါ်မှာအမိန့်ချတာပါဝင်ခြေသတင်းဘက်ယုံကျေးနေနဲ့ပတ်သက်ပြီးတော့အကျိုးဆောင်ရှင်းနေတူဖြစ်တဲ့ဒေါ်မင်းမင်းစိုးက VOA ကိုအခုလိုပြောပါတယ်
။ကျေးဘက်မှာလည်းတရားဒုဗ္ဗတ္တိတွေပဲဆက်ဆက်သွားမှာပါချင်း။သူကဟိုဘောနတ်အမှုမှာတချို့ဆိုရင်တရားဒုဗ္ဗတ္တိရဲ့စေဦးတို့တချို့တချို့အမှုတွေမှာကြတော့အိုးဦးအဲ့လိုသူကျင်ပင်းထားရှိတဲ့အခါကြတော့ကျန်တဲ့တရားဒုဗ္ဗတ္တိတွေကိုဆက်ပြီးဆက်သွားမှာပါ။ဒုဗ္ဗတ္တိတင်တဲ့နဲ့ဆရာဆရာနေကိုဟိုဘာပေါ့တပ်ဝင်လျှောက်လက်ကျွန်တော်တို့ဘက်ကပြီးတယ်ဥပဒေပတ်တရားလိုပတ်တာတော့သူတင်ပြတဲ့ဆရာဆရာမျိုးလက်တည်ရန်ကြီးလက်ဆောင်မှုစုပြီးတော့မှသူဘက်ကရှောက်လက်ချက်ပြီးတယ်အဲ့နောက်ခုပေါ်မှုပြီးတော့မှအမိန့်ချမှာပါရှင
်ဆရာခွေမမှုမစစ်ခင်မှာတော့ရှင်းလီဟာဒေါ်ဆန်းစုကြည်သမရဦးမြင့်တို့နဲ့အမှုကြောင်ဆွေးနွေးဖို့အတွက်ချိန်မိနစ်30ရခဲ့ပြီးတော့ဒီချိန်လေးကိုတော့ဒေါ်မင်းမစ်စိုးကအခုလိုရှင်းပြပါတယ
်သမတို့ကြီးပဲပေါ့နော်ဒီရှင်းလီဒီရဲ့အမေတို့ရင်းနဲ့တည်တံ့ပြခွင့်ရတာပါခင်လွတ်လွတ်လပ်ပြခွင့်ရတာပါတခြားပုံမှမရှိပါဘူးရှင် CCTV လည်းမရှိတော့သလိုတုံ့ချုံရေးတွေလည်းအဲမှာမရှိပါဘူးခင်ငုံနောက်မှုတော့မရှိပါဘူးကျမတို့ကဒီအမှုကပထမစစ်မေးရဲ့ဆိုရင်လင်းမှုစာအတွက်ကြောင်းရတယ်အဲတနင်္လာနေ့ပေါ့နော်အင်္ဂါနေ့ဆိုရင်လင်းမှုစာအတွက်ပြရတဲ့အချိန်ကတော့နည်းနည်းတော့လုံလောက်ပါတယ်ခင်ဒီလင်းမှုစာနဲ့ပတ်သက်ပြီးကြောင်းရတဲ့အချိန်တနင်္လာနေ့ပြရတဲ့အချိန်ကတော့မလုံလောက်ပါဘူးခင်
ပုံကုန်သွင်းကိုဥပဒေပုံမှ၈နဲ့သဘောဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှ25တွေအတွက်တကယ်လို့အပြစ်ရှိတယ်ဆိုရင်တော့ပြစ်ဒဏ်နေနဲ့ထောင်ဒဏ်3နှစ်ထက်မပိုသောပြစ်ဒဏ်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ပြစ်ဒဏ်နဲ့ရစလုံးကြောက်ခံရမယ်လို့ပြဋ္ဌာန်းထားပြီးတော့စစ်သည်ဥပဒေပုံမှ69ကာကြီးကတစ်နှစ်အထိချမှတ်နိုင်ပြီး95ခါဝေးက3နှစ်နိုင်ငံတော်ရှုဝတ်ချက်ပေါက်ကြားမှုဥပဒေကထောင်ဒဏ်3နှစ်ကနေ15နှစ်အထိချမှတ်နိုင်ပြီးတော့အဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကတော့15နှစ်အထိချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ
်အမေရိကန်ဒုတိယသမ္မတကင်မလာဟာရီစာတောက်ချန်နေကအမေရိကန်တောင်ပိုင်းနယ်စပ်ကတက်ဆက်ပြည်နယ်အယ်ပါဆိုမြို့ကိုဒုတိယသမ္မတအဖြစ်ပထမဆုံးတရားဝင်ခရီးထွက်ခဲ့ပါတယ်မက္ကဆီကိုနဲ့ဂွာတီမာလာခီးစဉ်ကြီးသွားရောက်တဲ့ဒီနယ်စပ်ခီးမှာတော့အကောက်ခွန်နဲ့နယ်စပ်ကာကွယ်ရေးတွေကိုဘလို့စီမံခန့်ခွဲနေကြသလဲဆိုတာနဲ့တရားမဝင်နယ်စပ်ဖြတ်သူတွေကိုဖမ်းဆီးထားတဲ့လူဝင်မှုထိန်းသိမ်းရေးစခန်းတွေကိုပါကြည့်ရှုစစ်ဆေးမှာဖြစ်ပါတယ်။ VOA သတင်းတောက်ဆီလီယာမန်ဒိုဇာအယ်ပါဆိုမျိုးကနေသတင်းပေးပို့ထားတာကိုကျွန်မခွာညိုပြောပြပါမယ်ရှင်။ဒုတိယသမ္မတကင်မလာဟာရစ်ဟာတောင်ပိုင်းနယ်စပ်ကိုသွားရောက်ကြည့်ရှုဖို့စီစဉ်နေတာကတော့ကြာပါပြီ။သူကရွှေပြောင်းခြေချသူတွေဝင်ရောက်လာနေမှုကိုမြစ်ဖြားခံစုံစမ်းဖို့သမ္မတဘိုင်ဒန်အစိုးရရဲ့အစီအစဉ်တရအနေနဲ့အယ်ပါဆိုမြို့ကိုတောက်ကြနေကသွားရောက်ခဲ့တာပ
ါ So the work that we have to do is the work of addressing the cause the root causes
ကျမတို့လိုရမှာကပြဿနာကိုဖြေရှင်းဖို့ပြဿနာဖြစ်စေတဲ့အဓိကအကြောင်းရင်းကိုသိအောင်လုပ်ဖို့ပါဒါလိုမှမဟုတ်ရင်တော့နေသားမှာဖြစ်ပြနေတာတွေကိုပဲဆက်ပြီးတော့ကြည့်နေကြရမှာပါ။ဒါကြောင့်ကြဲကြဲပြတ်ပြတ်ချင်းကပ်ပြီးဖြစ်ရတခုချင်းစီကိုတည်တည်ချာချာသိအောင်လှုပ်ဖို့လိုပါတယ်။အမေရိကန်ပြည်ထောင်စုဟာအနောက်ကမ္ဘာကျမ်းရဲ့နိုင်ငံတစ်နိုင်ငံဖြစ်လို့တော့နေသားကပြဿနာစင်းမြစ်ကိုပဲစိုးရိမ်နေလို့မရပါဘူး။ဒီအိမ်နီးနားချင်းမှာကျမတို့ရှိနေတယ်ဆိုတာကိုလည်းထက်တွေ့စဉ်းစားရပါမယ်လို့ဒုသမရဟာရစ်ကပြောခဲ့တာပါ။အမေရိကန်ဘက်ကအယ်ပါဆိုမြို့နယ်ကပ်ရပ်မှာမက္ကဆီကိုဘက်ကစီဒတ်ဖာရက်စ်မြို့ရှိပါတယ်။ဟွန်ဒါရက်စ်ကပြောင်းလာတဲ့မန်နူရယ်အော်လန်ဒိုဖန်တိုမက်ဒီနာကဒုသမရဟာရက်စ်နဲ့ပြည်တွင်းလုံခြုံရေးဝန်ကြီးမာယိုကတ်စတိုအနေနဲ့သူတို့ပြောချင်တာတွေသိသွားဖို့မျှော်လင့်ပါတယ်
။ Que me gustaría que ellos supieran ကျွန်တော်တို့ကစိုးရင်ကြောင်းလန့်မှုတွေလိုအပ်ချက်တွေဆင်းရဲမွေးတေမှုအသက်ပြီးဆင်းချရတဲ့အခြေအနေတွေကြောင့်သာတိုင်းပြည်တွေကနေပြီးတော့ထွက်လာခဲ့ကြတာပါကို့မွေးရမြေကိုဆုံးဖတ်ဖို့ဆိုတော့ကလွယ်တဲ့ကိစ္စမဟုတ်ပါဘူ
းအဲပါဆိုမျိုး Republican Party လွှတ်တော်ကိုယ်စားလှယ် Bobby Peña ကဒုသမရရဲ့ဖြီးစဉ်ကိုနိုင်ငံရေးလှုပ်ရှားမှုလို့မြင်ပါတယ်
El motivo porque vino la
The reason why the vice
သမရဖရန်ကတူလာမယ်လို့ပြောခဲ့တာကြောင့်ဒုသမရဒီကိုရောက်လာတယ်ဆိုတာရှင်းပါတယ်
သမ္မတဟောင်းထရမ့်ကဇွန်30မှာနေဆက်ဒေတာပဲခရီးထွက်မယ်လို့ကြေညာခဲ့တာကိုသူကညင်ညွန်ပြောဆိုခဲ့တာပါ။ဒါအပြင်ဒုသမ္မတဟာရစ်ရဲ့ဂွာတီမာလာနဲ့မက္ကဆီကိုတို့ကိုသွားတဲ့မကြသေးခင်ကခရီးစဉ်အတွင်းအငင်းပွားစရာကိစ္စတွေကိုလည်းထောက်ပြခဲ့ပါတယ်
။ If Trump had never come, she might have never come. She always said
တကယ်လို့ထရမ့်ကသာမလာခဲ့ဘူးဆိုရင်သူလည်းဘယ်တော့မှဒီကိုရောက်လာမှာမဟုတ်ပါဘူး။သူကအမြဲတမ်းဟုတ်ကဲ့သွားပါမယ်လို့ပြောတယ်ပြီးတော့စိတ်ဝင်စားတာလည်းမဟုတ်ဘူးဥရောပကိုမသွားခဲ့တယ်လို့မျိုးပေါ့သူကစိတ်ကိုမဝင်စားပါဘူ
းဒုသမတဟာရစ်ကတော့သူ့ရဲ့အဓိကဦးတည်ချက်ဟာရွှေ့ပြောင်းဝင်ရောက်လာသူတွေအရေးမှာပြဿနာရဲ့ရေသောင်းမြေကိုရှာဖွေဖြေရှင်းမှုဖြစ်တယ်လို့ထပ်တလဲလဲပြောနေခဲ့တာပါအဲပါဆိုမျိုးကလူခွင့်ရေးဆိုင်ရာနယ်စပ်ကွန်ရက်ဒါရိုက်တာဖာနန်ဒိုကာစီယာကတော့ဒုသမရရဲ့ခီးစဉ်ဟာအချိန်ကောင်းပဲလို့ပြောပါတယ်
Miles de niños en una base militar.
It was about time
that ကျွန်တော်တို့လူမှုတိုင်းဝန်အခြေအနေတွေကိုနားထောင်ပေးဖို့သူရောက်လာတာအချိန်ကောင်းပါပဲ။ Food Bliss စစ်အခြေစိုက်စခန်းမှာကလေးတွေထောင်ထဲချပြီးတော့ရှိနေပါတယ်။ဒီကလေးတွေကအခုလိုအထုံအောင်ခံထားရမှာမဟုတ်ပါဘူး။သူတို့ဟာမိသားစုတွေနဲ့အတူရှိနေကြရမှာပါ။ဒီတက်တနာကိုသူဖြည့်ရှင်းပေးလိမ့်မယ်လို့မျှော်လင့်ပါတယ်
။ဒုသမတဟာရစ်ကသူ့ရဲ့ခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုတွေကိုမိဘအုပ်ထင်းသူတွေမပါဘဲဝင်လာတဲ့ကလေးတွေအပါအဝင်နေဆက်ဖြတ်ကျော်ဝင်လာသူတွေကိုထိမ့်သိမ်းထားတဲ့နေဆက်ကင်းစခန်းတွေကိုလည်းတောက်ကြနေကလှည့်လည်ကြည့်ရှုခဲ့ပါရရှင်ကဘာဘောကတံပိုးမြင့်ဆုံးကုမ္ပဏီအမှတ်တံဆိပ်တွေကုမ္ပဏီတွေစီးရင်ထုတ်ပြန်တာမှာအမေရိကန်ကုမ္ပဏီတွေကထိတ်ဆုံးမှာဖြစ်ပြီးတရုတ်ကုမ္ပဏီတွေလည်းထိတ်ဆုံးစီးရင်ထဲမှာပါဝင်လာပါတယ်writer သတင်းကိုမအေးတနာကျော်ကဆက်ပြောပြပါမယ်ရှင်
။ကမ္ဘာကကုန်ပစ္စည်းအမှတ်တံဆိပ်တွေမှာ Amazon နဲ့ Apple ကအဖိုးအတန်းဆုံးအချမ်းသာဆုံးဖြစ်ပေမဲ့အခုဆိုရင်တရုတ်ကုန်တံဆိပ်တွေကလည်းထိတ်ဆုံးစင်းနဲ့ဝင်လာပြီးတော့ဥရောပကုန်ပစ္စည်းအမှတ်တံဆိပ်တွေထဲမှာပို့ပြီးတန်ဖိုးမြင့်နေလို့ကမ္ဘာကုန်ပစ္စည်းအမှတ်တံဆိပ်တွေရဲ့တန်ဖိုးကိုတွက်ချက်စောင့်ကြည့်နေတဲ့ Cantus Frenzy ကပြောပါတယ်
So first of all, an incredible growth, 42%, and the total value of the top 100 equals to $7.1 trillion.
ဒီလိုပြောရမယ်ဆိုရင်ကုမ္ပဏီတွေရဲ့ဖွံ့ဖြိုးမှုနှုန်းကအော်စရာပါ။50နှစ်ရာခိုင်နှုန်းတောင်ရှိပါတယ်။ထိတ်ဆုံးကုမ္ပဏီတရားရဲ့တန်ဖိုးက $9.1 trillion ပါ။ဒါကိုမြင်အောင်ပြောမယ်ဆိုရင်ဒီငွေကပြင်သစ်နဲ့ဂျာမနီနှစ်နိုင်ငံရဲ့စုစုပေါင်းထုတ်ကုန်ပမာဏနဲ့ညီမျှပါတယ်။
Amazon company ဟာ online ကနေပစ္စည်းတွေရောင်းချတဲ့ online ဈေးကြီးတစ်ခုဖြစ်ပြီးတော့1994ခုနှစ်မှာ Jeff Bezos ဆိုတဲ့ဘဏ္ဍာရေးကျန်းကျင်သူ American တူတည်ထောင်ခဲ့တာပါ။အခုဆိုရင် Amazon ကကမ္ဘာမှာအဖိုးအမြင့်ဆုံးကုမ္ပဏီဖြစ်နေပြီးတော့တန်ဖိုးအဖြစ်ခန့်မှန်းချီတန်ပေါင်း638,400,000,000ဘီလီယံနဲ့ပြောရရင်တော့ဒေါ်လာ684 billion ရှိပါသေးတယ်။သူနောက်မှာတော့1986ခုနှစ်ကတည်ထောင်တဲ့ Apple ကုမ္ပဏီကဒေါ်လာတန်6,012,612 billion Google Internet ကုမ္ပဏီကဒေါ်လာတန်4,958,458 billion ရှိကြတယ်လို့ကန်တက်ကပြောပါတယ်။တရုတ်နိုင်ငံကအကြီးဆုံးလူမှုကွန်ရက်နဲ့ဗီဒီယိုဂိမ်းကုမ္ပဏီဖြစ်တဲ့ Tencent ကတော့တရုတ်နိုင်ငံရဲ့တန်ဖိုးအကြီးဆုံးကုမ္ပဏီဖြစ်ပြီးတော့ကမ္ဘာမှာနံပါတ်5အဆင့်ရှိပါတယ်။တရုတ်ကအွန်လိုင်းဈေးရောင်းကုမ္ပဏီ Alibaba ကကမ္ဘာနံပါတ်9နေရာမှာရှိရပါ။ဒီနှစ်ထဲတန်ဖိုးနှစ်ဆမြင့်တက်လာတဲ့ကုမ္ပဏီ5ခုကရှေ့ဆုံးမှာတရုတ်အွန်လိုင်းအရောင်းဝယ်ကုမ္ပဏီကြီးတွေဖြစ်တဲ့ Pinduoduo နဲ့ Meituan နည်းပညာကုမ္ပဏီနောက်ပြီးတရုတ်ကအအောင်မြင်ဆုံးအရက်ကုမ္ပဏီဖြစ်တဲ့ Mountain နဲ့တရုတ်ကပဲ TikTok နောက် American ကားကုမ္ပဏီ Tesla တို့ပဲဖြစ်ပါတယ်
Another key highlight is Chinese brands that are really consolidating their
နောက်အဓိကကြတဲ့အချက်တစ်ချက်ကတော့တရုတ်ကုန်အမှတ်တံဆိပ်တွေဖြစ်ပါတယ်တရုတ်ကအမှတ်တံဆိပ်တွေကဒီနှစ်အမှတ်စဉ်စရမှာပိုအားကောင်းလာပါတယ်။အမြန်ဆုံးနှုန်းနဲ့လည်းကြီးထွားလာနေကြတယ်။အတိအတာဆုံးဥပမာပြောရမယ်ဆိုရင်အောင်မြင်ဆုံးကုမ္ပဏီ10ခုမှာ Alibaba နဲ့ Tencent ပါလာတယ်။နံပါတ်7မှာ Mountain ရှိတယ်။တကယ်အကောင်းစားတရုတ်ကုမ္ပဏီလေ။အရက်ထဲမှာဒီတံဆိပ်ကအမြန်ဆုံးနဲ့ကြီးထွားလာနေတာပါ။
ထိုင်းမှာရှိတဲ့တရုတ်ကုမ္ပဏီတွေကဥရောပကအအောင်မြင်ဆုံးကုမ္ပဏီတွေရဲ့ရှေ့မှာရှိပြီးကမ္ဘာအအောင်မြင်ဆုံးကုမ္ပဏီတရာထဲမှာဆိုရင်တရုတ်က14ရာခိုင်နှုန်းရှိပါတယ်။ဒါဟာလွန်ခဲ့တဲ့10နှစ်မှာ17ရာခိုင်နှုန်းရှိနေရတာကနေပြတ်လာတာပါ။ဥရောပကုမ္ပဏီတွေကတော့လောလောဆယ်10ရာခိုင်နှုန်းကိုနေရာယူထားနိုင်ပြီးတော့ဒါကတော့လွန်ခဲ့တဲ့10နှစ်ကအနေထားကနေပြီးတော့20ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြသပေးနေတဲ့ဒို့တန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Connection Hero နေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ဒီဘက်မှာတော့ဝန်ကြီးနယ်မှာစစ်လင်ရင်ကွင်းတည်ဆောက်ဖို့အတွက်မြေဧကများစွာတင်ခံလိုက်ရတဲ့ဒေသခံမြေရှင်တွေကကြော်ကြေးလို့ခြင်နေကြပါတယ်။ကြော်ကြေးပေးမယ်လို့နှုတ်ကပြတာရှိခဲ့ပူတာကြောင့်အခုလိုစစ်တပ်အာဏာသိမ်းတဲ့ကာလမှာရေရှင်တွေအကြွတ်တရားမျှတမှုရဖို့ဆိုတာပိုကြက်ကြီးသွားပါပြီ။ဒီဆောင်မကို Frontier မြန်မာနဲ့ Moon News Agency ကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ဒီတော့ဒီကရွာနာ၊ဒီကရွာကိုကြည့်တဲ့စကားပြောတော့ခြေတက်စကံဘက်ကချင်းရှင်နေတဲ့စကားပြောတော့တကယ်လို့လေယာမြေဆိုတအေးကကို350ဥယင်ချမ်းမြေဆို380ရမယ်ဆိုရင်နေနာသူတွေတော်တော့အဆင်ပြေနိုင်မယ်လို့ညီနိုင်ပြောဆိုခဲ့တယ်။သူတို့ဘက်ကလည်းအဲ့လားဆိုသူတို့လက်ခံတယ်။ဒါပေမဲ့ဒီနှစ်ဘတ်ဂျက်ကိုတော့မမီတော့ဘူးလို့သူတို့ဘက်ကပြောလာပါတယ်။
ဒါကတော့ကလကုတ်ကျွန်းကဖုံတော်ကြီးတပါမိတ်ကြခဲ့တာပါစစ်လေရင်ဝင်းတိဆောက်ဖို့အတွက်တင်စီထားတဲ့လေယာဉ်မြေတွေနဲ့ပတ်သက်ပြီးတော့အခုနှစ်မေလကမော်လမြိုင်မြို့မော်ရောက်တီရေတပ်စခန်းကအရာရှိကြီးတွေနဲ့ရွာသားတွေညှိနှိုင်းထားတာကိုပြန်ပြီးတော့မိတ်ကြထားတာဖြစ်ပါတယ်ရောချင်းကမပေးပဲလုပ်ငန်းဆက်လက်လုပ်ကင်မှာကိုဒေသခံတွေကသဘောမတူခြင်းပဲမဲ့ကောက်ကွက်ရင်တော့အရေးယူခံရမယ်ဆိုတဲ့အတွက်ကြောင့်သဘောတူခဲ့ရတာပါကလကုတ်ကျွန်းကမွန်ပြည်နယ်ရဲ့မြောက်ဘက်ရေးမြို့နယ်လမိုင်းမြို့ကြားမှာရှိတဲ့ကျွန်းတစ်ကျွန်းဖြစ်ပါတယ်ထိုကြောင့်မှာတော့မုံလူမျိုးတွေအများဆုံးနေထိုင်ကြပြီးတန်ငါလုပ်ငန်းနဲ့ဥယျာဉ်ခြံလုပ်ငန်းတွေကိုအထူးအားထားလုပ်ကိုင်နေကြတာဖြစ်ပါတယ်။အထောက်ဆက်လေလူကြီးတကောင်စင်းအရာလက်ရှိကလကုတ်ကျွန်းပေါ်မှာအပေါ်စိတ်အလဲစိတ်အောက်စိတ်နဲ့ပရှုချောင်းကျေးရွာတွေရှိပြီးအင်ချေစုစုပေါင်း2000နီးပါးနဲ့အင်အောင်စုပေါင်း1200နီးပါးရှိပြီးလူကြီး4000ကျော်နေထိုင်ရရှိပါတယ်ကလကုတ်ကျွန်းကျေးရွာကလေယာဉ်မြေတွေကိုရေတပ်က2000ခုနှစ်ကတည်းကတင်စီခဲ့ပြီးတော့အဲ့ဒီအထဲမှာမှအပေါ်စိတ်နဲ့အလဲစိတ်တွေကြားမှာလေရင်ကွင်းတည်ဆောက်ဖို့2019ခုနှစ်ကပြင်ဆင်နေတာဖြစ်ပါတယ်။ဒီစီမံကိန်းစတင်ကတည်းကဒေသခံတွေဘက်ကအတိုက်အခံလုပ်ခဲ့ကြပါတယ်။အဲ့ဒီအချိန်ကတည်းကလမ်းဖောက်တာတွေမြေခေါ်တာတွေလှုပ်ဆောင်ခဲ့ပေမဲ့ဒေသခံတွေရဲ့ကောက်ကွက်မှုတွေကြောင့်2020နိုဝင်ဘာလမှာခေတ္တရန်နာခဲ့ပါတယ်။အခုအနာသိမ့်ပြီးတဲ့အချိန်မှာတော့ဆောက်လုပ်ရေးလုပ်ငန်းတွေကိုပြန်လည်ပြုလုပ်လာတာဖြစ်ပါတယ
်။အာဒါမဟုတ်ဘူးခင်ဗျာမော်ထလိုက်တဲ့ global port global flight air
အခုလောလောဆယ်တော့မြေကော်တာတွေမြေပို့တာတွေလောက်တာကဥယျာဉ်ခြံသုံးလုံးခြံတော့ပျောက်သွားပြီ။မိုးရော်လို့သူတို့လုပ်ငန်းတွေနားထားတယ်
။ဒေသခံတဦးကပြောပြထားတာပါ။ရေတပ်ရဲ့လေယာဉ်ကွင်းတိဆောက်ဖို့ရာထားတဲ့အထက်မှာချမ်းပိုင်ရှင်စုစုပေါင်း23ရောက်ရဲ့မြေဧကပေါင်း292.1ဧကရှိပါတယ်။အဲ့ဒီမြေဧကတွေဟာအစိုးရကအတိမတ်ပြုထားတဲ့ပုံစံခုနှစ်တွေလည်းရှိပါတယ်။မြေတိုင်းခံရပြီးတဲ့နောက်ပိုင်းထိခိုက်မှုတွေရှိတဲ့ဥယျာဉ်ခြံပိုင်ရှင်တို့နဲ့ဒုသံစကားပြောဖြစ်ခဲ့ပါတယ
်။
ကျွန်တော်တို့ကဒီရှမ်းတွေကိုပဲအထားပြီးတော့မိသားစုဆောင်ဝတ်နေရေးကိုဖြစ်ရှင်နေရတယ်ဆိုတော့အခုလိုရှမ်းတွေကကတော့ကျွန်တော်တို့အတွက်အခက်အခဲဖြစ်တယ်လေ။တကယ်လို့ရောချေပြင်မရဘူးဆိုရင်အခြားလောက်လောက်ကိုအရင်နေမရှိဘူးလေ။အဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့ထိုက်တဲ့တလောက်ပြန်ရချင်တယ်
မိသားစု9ယောက်ရှိတဲ့ပိုင်ရှင်တဦးကလည
်
ကျွန်တော်တို့မှာမိသားစု9ယောက်ရှိတယ်။ဒီမိသားစု9ယောက်ရဲ့စာဝတ်နေရေးကျမကြီးအားလုံးကဒီခြံကိုပဲအားကိုးနေရတယ်။ကျွန်တော်ခြံက16ဧကရှိတယ်။အားလုံးဒီရင်ခွင်တိဆောက်တဲ့နေရာမှာပါသွားတော့ကျွန်တော်တို့အရန်ခက်ခဲဖြစ်တယ်။တကယ်လို့ရောကြီးမရရင်ကျွန်တော်တို့မိသားစုအတွက်အရန်ခက်ခဲမယ်။ရောကြီးရမှတခြားလို့အတွက်ยินดีနိုင်မယ်လေဘယ်ချိန်ရမလဲတော့မသိပေမဲ့ဒါကိုပဲမျှော်လင့်နေတယ
်မေလအတွင်းကညှိနှိုင်းခဲ့တဲ့နှုတ်ကတိအရမြေယာရော်ကြီးကို2023-2022ဘတ်ဂျက်နှစ်မှာမြေပိုင်ရှင်တွေစီပေးအပ်ရမှာဖြစ်ပါတယ်ဒါပေမဲ့လုပ်ငန်းတွေကိုဆက်လက်လုပ်ကိုင်နေတဲ့အပြင်စာချုပ်စာတမ်းမရှိတဲ့အတွက်ကြောင့်ရော်ကြီးငွေရရှိမှာကိုလည်းလက်သမားတွေကစိုးရိမ်နေကြပါတယ် တကယ်တော့လေသမားတွေကအဲ့ဒီညီတွေကိုမယောင်းချင်ကြပါဘူးဒါပေမဲ့လည်းသူတို့မှရွေးချယ်စရာမရှိတော့ပါဘူးလေယာဉ်ညီတွေပြန်လည်ရောက်ရှိဖို့အရင်ဆိုရလက်ထက်ကလေးကလေသမားတွေကအနည်းမျိုးစုံနဲ့ကြိုးစားပါသေးတယ်လေယာဉ်ညီပြန်လည်ရောက်ရှိအောင်ကြိုးစားမှုတွေနဲ့ပတ်သက်ပြီးတော့ကလကောက်ကျွန်းအပေါ်ဆိုင်ဆရာတော်ကသမတော်ကကွယ်ရေးဦးစီးချုပ်ရုံနေပြီးတော့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌမွန်ပြည်နယ်ဝန်ကြီးချုပ်ရုံမွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးရုံခရိုင်လေယာဉ်ညီစီမံခန့်ခွဲရေးဦးစီးဌာနရေးမြုံနဲ့အထွေထွေအုပ်ချုပ်ရေးမှူးလမိုင်းမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးတွေမှလည်းစာတင်ပြီးတော့အကူအညီတောင်းခဲ့ပါတယ်။ဒါပေမဲ့အကြောင်းမထူးလာခဲ့ပါဘူး။တက်ဆိုင်ရာအစိုးရဌာနအားလုံးကိုစာတင်ခဲ့ပေမဲ့လည်းထူးခြားမှုမရှိလာပါဘူး။2014ခုနှစ်ကလေးကလေရင်ကွင်းတည်ဆောက်ဖို့ရထားတဲ့မြေအပါဝင်ကလကောက်ကျွန်းပေါ်ကတိမ်းစီခံရတဲ့မြေအလုံးကိုပြန်ဆွလွတ်ပေးဖို့လွှတ်တော်မှတောင်းဆိုခဲ့ပူပါတယ်။ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဘူကျော်မှုကျော်ညုတ်ကတော့ကလကောက်ကျွန်းကိုမော်ရော့ဒီရေတပ်စခန်းက2001ခုနှစ်ကလေးကတိမ်းယူခဲ့ပြီးလုံးဝအပြည့်အပိုင်ပြန်လည်ပေးအပ်ဖို့အစီအစဉ်မရှိကြောင်း2014ခုနှစ်ဇွန်လ24ရက်နေ့ကမြေပြည်တော်မှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်တတိယအကြိမ်ပုံမှန်အစည်းအဝေးမှာဖြေကြားခဲ့ပါတယ်။စစ်တပ်အနာတိမ်းလိုက်ပြီးတဲ့အချိန်ကစပြီးတော့ကောက်ွက်သူတွေကိုအရေးယူမယ်ဆိုတဲ့ခြံချောက်မှုတွေရှိနေတဲ့အတွက်ကြောင့်ညီသူတူတယောက်ကမှကောက်ွက်မှုတွေမလုပ်ရဲပဲမိမိတို့နစ်နာခဲ့တဲ့လေယာဉ်မြေတွေအတွက်ရောကြေးရဖို့ကိုဒါမျှော်လင့်နေကြပါတယ်။လေသမားတွေကလူသားတဦးရဲ့အခြေခံရပိုင်ခွင့်ဖြစ်တဲ့တရားမျှတမှုကိုမရရှိတဲ့အပြင်ချင်းချောက်မှုတွေကိုပါရင်ဆိုင်နေရပါတယ်။ရေတပ်စခန်းကတော့စစ်တပ်အာဏာသိမ်းပြီးနောက်အခုတပံလေရင်ကွင်းပြန်လည်တည်ဆောက်ရေးကိုပြန်လည်အကောင့်ထည့်ဖော်လာပြီးဖြစ်ပါတယ်။အခုလိုငွေကြေးအရင်မပေးဘဲနဲ့လေရင်ကွင်းတည်ဆောက်ဖို့လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့မော်ရဝတီရေတပ်စခန်းကတာဝန်ရှိသူကိုမေးမြန်းဖို့အကြံကျင်းစူးစမ်းပေမဲ့လည်းအဆက်အသွယ်မရရှိသေးပါဘူး။တေရခံတွင်နဲ့ဆရာတော်တို့ကရောကြီးရဖို့အတွက်တမလျှော့ပါဘူး။ရောကြီးကိစ္စအတွက်ဒေါက်တာပညာအောင်မိုးကိုအကူအညီတောင်းခဲ့ကြပါတယ်။ဒေါက်တာပညာအောင်မိုးဟာလက်ရှိစစ်ကောင်စီမှအဖွဲ့ဝင်အဖြစ်တာဝန်ခံအပ်ခံထားရပါတယ်။သူဟာပြီးခဲ့တဲ့2020ထွေထွေရွေးကောက်ပွဲမှာမုံညီညွတ်ရေးပါတီမှပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာမှာအနိုင်ရရှိသွားတဲ့ရေးမြုံနယ်လွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်။ကလကောက်ကျွန်းဆရာတော်ကသူနဲ့ဆက်သွယ်ခဲ့ပါတယ်။
အနောတာအတော်နမကတော့ကကိုဘရမ်အနိုင်ငံတော်ဒီမောက်ချုပ်ကြီးကောင်း
ဆရာတော်ကဆရာစီကိုအကူအညီတောင်းထားတယ်လေအဲ့တော့ဆရာလဲဆရာတော်စီမှာရှိတဲ့အချက်လက်တွေတောင်းတယ်ပြီးတော့နိုင်ငံတော်ဒီမောက်ချုပ်ကြီးကောင်းလေးစီဝေးမှာတင်ပြတယ်ပြီးခဲ့တဲ့လကဆရာတင်ပြတယ်တင်ပြတော့မောရောက်ဒီရတက်ကဒီတက်ကနေနဲ့တွေးပြီးတော့ရောကြီးကိုပြန်ပေးမယ်ဒါပေမဲ့ဒီဘတ်ဂျက်ကျရင်တော့ဒီလက်ခံတွေတောင်းထားတဲ့အတိုင်းပြန်ပေးမယ်လို့တော့သူတို့ဆရာတော်နဲ့ဒေသခံတွေကိုကတိပေးထားတာရှိတယ်
။အရင်ကဒေသခံတွေဘက်ကနေကူညီပေးခဲ့ဖူးတဲ့အဖွဲ့အစည်းတစ်ခုမှတာဝန်ရှိသူတဦးကလည်
းဆရာတော်ကလည်းကျောင်းနဲ့အတန်းထူးပါကြတယ်နော်။အာကျောင်းနဲ့ထူးတာမှ
အနာမသိမိကြတော့အမတို့လိုက်ပြီးတော့ကူညီတယ်။ခုလည်းသူတို့ဘက်ကအကူအညီတောင်းလာရင်ကူညီမယ်ပေါ့လေ။အခုဒီတော့အမတို့ကိုဖိအားပေးခံရတာတော့ဘာလို့မရှိသေးပါဘူး။ကိုယ်ဘက်ကတော့တတိတော့ထားရတယ်ပေါ့အစတော့စီမံကိန်းတွေလုံးဝမဝင်အောင်တော့ဒေသခံတွေဘက်ကနေအမတို့အနေနဲ့ဝိုင်းဝန်းဆောင်ရွက်ပေးတယ်မရတဲ့အဆုံးတော့ရောကြေးရအောင်ဆက်ကူညီတော့မယ
်နဝတစစ်အစိုးရနဲ့မွန်ပြည်တပ်ပါတီတို့1995ခုနှစ်အပြည့်ရဆယ်ရေးသဘောတူညီစာချုပ်ချုပ်ဆိုခဲ့ကြပါတယ်အဲ့ဒီနောက်ပိုင်းရေမြုပ်နယ်အတွင်းမှာအစိုးရရဲ့ချိန်မြန်တပ်ရင်း10ရင်းအမြောက်တပ်ရင်း30ရင်းထက်မကရေမြုပ်နယ်အတွင်းတို့ဝင်ရောက်အခြေစိုက်ခဲ့ကြပါတယ်ဒေသခံတွေရဲ့လေယာဉ်မြေဥယျင်ခြံတွေခြံမြေဧကတပေါင်းကျော်တင်းယူခဲ့တဲ့အတွက်ကြောင့်ထိုက်တဲ့တဲ့ရော်ကြီးတွေပေးဆောင်ဖို့မွန်ပြည်တပ်ပါတီကတက်ဆိုင်ရာနိုင်ငံတော်အကြီးအကဲတွေထံတောင်းဆိုတင်ပြခဲ့ပေမဲ့အကြောင်းထူးလာခြင်းမရှိသေးဘူးလို့သိရပါဗျ။မြေသိမ်းစီခံရတဲ့သူတွေကရော်ကြီးရရှိဖို့စောင့်ဆိုင်နေတဲ့အခြားသောမြေသိမ်းခံတောင်းသူတွေနဲ့အတူတင်ကြီးတင်ရောက်နေရှိနေကြပါဗျ
။
အဓိကတော့ကျွန်တော်တို့နဲ့လာသူတွေအားလုံးရော်ကြီးပြန်ရဖို့ပေါ့နော်။တကယ်လို့နဲ့လာသူတွေအားလုံးပြန်ရမှကျွန်တော်တို့ယူမယ်။အချို့ကရတယ်အချို့ကမရဘူးဆိုရင်ကျွန်တော်တို့မယူဘူးလို့ကျွန်တော်တို့အချမ်းရှင်တွေကအဲ့လိုတော့ပေါ်သူထားတာရှိတယ်
။အခု
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးမယ်လို့ဒို့တန်ဖွဲ့သားရေးသားမျှော်လင့်ပါတယ်။ဒို့တန်ပတ်စင်ပန်းရဲ့အစီအစဉ်ကို Frangia မြန်မာ website နဲ့ Facebook စာမျက်နှာအဖြစ်ဒို့တန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးဖွင့်ညှိချပြီးဖရဒီယာမြန်မာနဲ့ဖွင့်လင်းရေးပြည်ဝင်တွေကပူးပေါင်းပြသတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ
်။ယူရီကနေစနေညဘက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးဆက်သမီးငန်းခန့်ကိုနားဆင်ရပါမယ်။ကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလူ့သမားအများပြားဟာစောင့်ဝင်နေရေးအခက်အခဲတွေနဲ့ပိုးပြီးတော့ရင်ဆိုင်နေကြရပြီးခွဲခြားဆက်ဆံတာတွေနဲ့လည်းကြုံနေကြရတယ်လို့ရှေ့ပြောင်းလူသမားကြီးလှူဆောင်နေသူဒူက VOA ကိုပြောပါတယ်။ကို့မိခင်နိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အတွက်အမိမဲ့သားရင်းနှင်းငါလို့အာကိုအာထားမဲ့နေကြရတယ်လို့လည်းရှေ့ပြောင်းလူသမားကြီးလှူဆောင်နေတဲ့ရောင်ကြည်ဦးအလို့သမားများအဖွဲ့ကရုံးတော်ဝန်ခံဦးမိုးကျော်ကပြောပါတယ်။ကျွန်တော်ကြော်ကြော်သိန်းဆက်သွယ်နေပြန်ထားပါတယ်ခင်ဗျာ။
ကိုမကျော် VOA နဲ့စက်တင်ဘာလဆက်ပြီးပြည့်တဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ VOA ကနေပြီးတော့ကျွန်တော်တို့ကလည်းအခုလိုမျိုးငင်းရတဲ့အတွက်ထူးဝဲကျေးဇူးတင်ပါတယ
်ကျွန်တော်ရဲ့ပထမဦးဆုံးမိကုန်းကအခုအထိုင်းမှာကကိုဗစ်တတိယလိုင်းဖြစ်နေတယ်တခါမြန်မာရှေ့ပြောင်းလူသမားတော်များများလည်းပဲကိုဗစ်ကူးခံနေရတဲ့ဆိုပြီးတော့ကျွန်တော်တို့နေ့စဉ်လိုသတင်းတွေရတယ်ဆိုတော့ကိုမိုးကျော်ပြောပြပါအောင်ထိုင်းမှာရှိနေတဲ့မြန်မာလူသမားတွေကိုဗစ်တတိယလိုင်းတန်ဘယ်လောက်တောင်မှခံနေကြရပါပြီလဲဗျာ
အထမအုံတော့ဒီကိုဗစ်တက်တဲ့အတိုင်းကကျွန်တော်တို့ဧပြီလထဲမှာစပြီးတော့ဒီသတင်းတွေဖြစ်ကြတဲ့လို့ပေါ့နော်မြန်မာရှေ့ပြောင်းလူသမားတွေကြားထဲမှာလည်းဥဆက်မှုဖြစ်တယ်ပြီးရင်အိန္ဒိယနဲ့ပြီးတော့ကျတော့ကိုဗစ်ပေါ့လေလုံးဝပေါ့လူမတူကြတာပေါ့နော်ထိုင်းနိုင်ငံထဲမှာဖြစ်သေးတဲ့ကိုဗစ်ရောဂါကိုစတင်ပြီးတော့တွေ့ရှိတယ်အာ15ရောက်တွေ့ရှိတယ်ဆိုပြီးစပြီးဒေတာလာတာစပြီးကျွန်တော်နိုင်ငံလုံးမှာရှိတဲ့ရှေ့ပြောင်းလူသမားတွေကြားထဲမှာပေါ့တော်တော်ရိုက်ခတ်မှုတွေရှိတယ်အဲဒီကိုဗစ်ပထမလိုင်းဒုတိယလိုင်းတော့တိတ်မရှိတာပဲမလို့ဒုတိယလိုင်းရဲ့တတိယလိုင်းရဲ့မှာကတော့တော်တော်ကျွန်တော်တို့ရှေ့ပြောင်းလူသမားတွေကျွန်တော်မြင်တာလည်းပူးဆက်ခံရတာကိုတွေ့ရတယ်။အဲ့ဒီအချိန်မှာပူးဆက်ခံရတဲ့ဥစ္စာတွေပေါ့နော်ဒီခရိုင်လေးဖြစ်နေသူတို့ကကျင်ညာထားတာရှိပါတယ်။အဲ့ဒီခရိုင်ကကျွန်တော်ပြောမယ်ဆိုလို့ရှိရင်တတိယလိုင်းမှာဆိုလို့ရှိရင်ခရိုင်ကြီးကျင်ညာတဲ့အခါမှာအရန်ထူးကြားတဲ့ပေါ့နော်ခရိုင်လိုက်ကိုခွဲခြားပြီးတော့ကျင်ညာထားတာရှိပါတယ်။ဘန်ကောက်ကခြေကျဲပြီးတော့ကျတော့ကျွန်တော်တို့ပြောမယ်ဆိုရင်ဆယ်ခရိုင်ပေါ့နော်။ဒီကုဆက်မှုတွေအများဆုံးဖြစ်တဲ့ခရိုင်တွေဖြစ်နေတတ်မှတ်ထားတာရှိပါတယ်။ဘန်ကောက်ပါတယ်၊စမုတ်ပတန်ပါတယ်၊ချုပ်ဘူးရီ၊ရွတ်ချပူရီ၊ချင်းမာ၊စူရထာလီ၊စမောစာကော၊နခုံပထုံ၊စုံခါ၊ဖက်ဘူးရီဆိုပြီးတော့ကျတော့ကျွန်တော်တို့ဒီဆယ်ခရိုင်ကိုဒါကုဆက်မှုလုံးအမြင့်ဆုံးဖြစ်နေသူတိုင်းနိုင်ငံကနေပြီးတော့ဒါတတ်မှတ်ရေးဌာနနေပြီးတော့ပြန်ဝင်ထုတ်ပြန်ထားတာရှိပါတယ်။အဲ့ဒီဇိုင်တစ်ထဲမှာပဲကျွန်တော်တို့တတိယလိုင်းမှာပေါ့ဒီကျွန်တော်တို့ပြီးခဲ့တဲ့ဒီရပိုင်းပေါ့နော်ဒီပြောမယ်ဆိုလို့ရှိရင်ဒီ9လပိုင်း26ရက်ဒီနေ့မှာဆိုလို့ရှိရင်ဒါဒီဖွပူကြီးဘက်မှာရှိတဲ့လက်စစ်စစ်ရုံမှာဆိုလို့ရှိရင်ဒါကိုဗစ်ဖြစ်တဲ့အခါမှာဟာလားမြန်မာရှေ့ပြောင်းအလို့သမား1400မီပါလောက်ကကိုဗစ်ရောဂါပြီးဆက်ခံရတယ်လို့ဒီလိုသတင်းတွေထွက်လာတယ်။ဒါနဲ့ချက်မှာလည်းအဲ့ဒီစစ်ရုံကတကယ်ဆိုလို့ရှိရင်မြန်မာရှေ့ပြောင်းအလို့သမားကျွန်တော်6500ကျော်ရှိပါတယ်ပြောမယ်ဆိုရင်6500ကျော်ရှိတဲ့အဲမှာ1000ကျော်ပြန်တယ်ပြီးပြီဆိုလို့ရှိရင်အဲ့ဒီကုဆတ်မှုတွေရဲ့ဒီဒေတာဘယ်လောက်ကြီးသွားလဲဆိုလို့ရှိရင်ဒါရွှေပြောင်းလူသမားတွေဂျာထဲမှာကိုဗစ်ကပုံကူးစလိုလူမျိုးတောင်မှရောဂါရှိနေချင်လို့ဒီတိုင်းမှာ
ကျွန်တော်ဆက်လေးလိုက်ပြစီကိုမျိုးကျော်ဆိုတော့ရွှေပြောင်းလူသမားတွေအနေနဲ့ကရောဒီကိုဗစ်မကူးဆက်အောင်လို့ဟလာဘယူဆိုင်ပြီးတော့လိုက်နာနေထိုင်ရမယ့်စီကံသတ်မှတ်ချက်တွေအတိုင်းကိုလိုက်နာနေထိုင်နေကြပါရဲ့လား
ကျွန်တော်တို့လက်လမ်းကြီးရဲ့ကျွန်တော်မဲဆောက်ပြီးဆိုလို့ရှိရင်ခိုင်းမြန်မာနယ်ဆက်ဆိုလို့ရှိရင်ဒါပြောမယ်ဆိုလို့ရှိရင်ခိုင်းနိုင်ငံနယ်ကိုဝင်နဲ့ခတ်တဲ့အပေါက်လူအများလုံးပူးတန်းဆက်သွယ်နေတဲ့အပေါက်ကိုလုပ်လို့ရပါတယ်ဟာခိုင်းနိုင်ငံနယ်ကိုဝင်ရောက်ပြီးလုပ်လို့ပဲလို့ရှေ့ပြောင်းလူမာနေတဲ့အများလုံးဝင်ရောက်နေတဲ့ကုန်တယ်ဒီဟဲ့လားဒီမနက်သွားညစောပေါ့နော်အရင်တော့ဆိုလို့ရှိရင်ဒါအမတန်စီကားနေတဲ့နေရာမှာလူဝင်ခတ်များတဲ့နေရာပါပဲပြောမယ်ဆိုလို့ရှိရင်ခုကိုဗစ်ကာလမှာလည်းပေါ်ပိုင်းဒေသတွေရှောင်းလုံးမှာထိုင်းနိုင်ငံတွင်းပိုင်းဒေသရှောက်လုံးမှာလုံးလုံးနေတဲ့မြန်မာနိုင်ငံသားတွေအခက်အခဲအများကြီးကြောင့်ပြန်နေပြီးတော့ဒီဝင်ရောက်ရတဲ့ပြောမယ်ဆိုလို့ရှိရင်၄ပေါက်ရှိတဲ့နေရာတစ်ခုပါ။အ ဆိုတော့ကျွန်တော်တို့လမ်းမြင့်နေရာဒီမှာလေကျွန်တော်ရှိကြောင်းဒီမှာလေဟုတ်လားဒီဟိုရှိကြောင်းဒီမှာလေလောက်ဆောင်နေတဲ့ဒီမှာအေးဖွယ်ကြီးကြီးကျမ်းမာရေးဖွယ်ကြီးကြီးလေပြီးတော့တကယ်လည်းအချင်းရဲ့တင်းကြီးပေါ့နော်အစပြုပမာဏဖြစ်ကလေးရနေပြီးတော့ဣတိယာပေးတဲ့လုပ်ငန်းတွေကိုတင်းကျေလုပ်ခဲ့တယ်တကယ်ပဲမက်ဒီဟာ top report ခွာပြီးတော့နေထိုင်ရမယ့်ဟာလေးဈေးတွေသွားရဆိုလို့ရှိရင်အဲ့ဒါမက်ဒီတက်ပြီးတော့ဒီနေသွားလို့ဓာတ်ဆေးတွေဟန်းချက်ပြီးစောင့်ပြီးတော့ကြတော့ဟာကျမ်းမာရေးကိုဖြူးဖြူးဆိုင်ဖို့ကုဆက်ယောဂါပါဒါကပတ်ကယ်ယောဂါဖြစ်တဲ့အတွက်အထူးပဲဖြူးဆိုင်ဖို့ဆိုတာပေါ့ဟာကျွန်တော်တို့ပညာပေးတဲ့အစီအစဉ်လုပ်ထားတယ်လူသမားတွေကိုယ်ရလည်းတကယ်ပဲနားလည်ပြီးတော့ကြတော့ဘာလိုက်တာချက်လုံးတော့ program တွေတော့ဖြစ်ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဆိုတော့ဘလိုပဲဖြစ်ဖြစ်ဟလာသူများနိုင်ငံမှာအလုပ်လာလုပ်ရတယ်အဲ့ဒါအပြင်အခုလိုမျိုးကပ်ဘေးယောဂါကြီးကပ်ယောဂါဘေးကြီးနဲ့ရင်ဆိုင်ကြရတယ်ဆိုတော့ခက်ခဲတွေရှိကြမှာပါပဲဆိုအဲ့ထဲကမှလူသွားတွေအဓိကရင်ဆိုင်နေရတဲ့ခက်ခဲကိုပြောပါဆိုရင်ဘာများဖြစ်မလဲဒီလိုကြော
အဓိကရင်ဆိုင်နေတဲ့ကိုဗစ်ကာလနဲ့တကယ်လည်းကပ်ယောဂါဖြစ်နေတဲ့ကာလနဲ့တကယ်လည်းမှာအလုပ်သမားတွေအနေနဲ့ကစိတ်ရုံလုပ်ငန်းကိုနေရနေပြီးတော့အလုပ်ကြီးရှော့လိုက်တာစိတ်ရုံလုပ်ငန်းကိုစိတ်ရုံလုပ်ငန်းကိုပြေးသိမ်းလိုက်တာဒီလိုဆိုလို့ရှိရင်အလိုက်ကြပါတော့ဟာလာဒီလုပ်ငန်းဝင်တွေမှာ line line စက်ချုပ်နေဆိုရင် line line ပေါ့နော်လုံစင်ခိုင်းပြီးတော့ကျတော့အချို့ line တွေမှာမစင်ရအောင်အချို့ရက်တွေမှာပြန်ပြီးစင်ရတယ်ဒီလိုမျိုးပေါ့နော်15ရက်စတူဝစ်စလုံးလုံးကတလမှာ15ရက်တူဝစ်စလုံးလုံးကပုံစံမျိုးတွေနဲ့နေထိုင်တဲ့အခါမှာခုကြာလာတဲ့အခါကျကိုဗစ်ပထမ line ဒုတိယ line တတိယ line ရောက်လာတဲ့အခါကျတော့ကျွန်တော်တို့ရှေ့ပြောင်းမှုဒီမှာတွေမှာစောင့်ဝင်နေပြီးအထက်ခဲကြုံလာရတယ်အဓိကပြီးဆိုလုပ်ငန်းဝင်တွေမှာပုံမှန်အလုပ်တွေမစင်ရတဲ့ခက်ခဲတွေကြုံလာတယ်ဒါအဓိကပထမဦးကတ္တနာပေါ့နော်ပထမဒီကတ္တနာတွေရဲ့လုပ်ငန်းကိုကောင်းကောင်းမရှင်းရဘူးသူတို့ရဲ့ဝန်ကြီးတွေရောက်ကြလာတဲ့အပေါ်မှာစောတော့ပြောတဲ့တစ်ဆက်တစ်ဆက်ထဲမှာလေသူတို့ရဲ့နေမှုထိုင်မှုတွေသူတို့ကိုသူတို့ပုံသူတို့ကာကွယ်ဆောက်ရှောက်မှုကိစ္စတွေပေါ့ခုမှလို့ရှိရင်ဒီဘုံကလို့ရှိရင်အခန်းတစ်ခန်းမှာလူသမားကောင်းကောင်းနေသူတို့ရှိရင်ဝင်ဝင်နေလာတဲ့အခါကျတော့သူတို့လူသမားတန်းရည်စုနာတယ်ပတ်ဆက်ပြီးရတာပေါ့နားတဲ့အခါကျတော့နားရောက်ဖြစ်လာတယ်ဒါကကျွန်တော်တို့ဒုတိယပိုင်းမှာလည်းကျွန်တော်တွေ့ထားတယ်တွေ့ရှိချက်ပါတချို့လုပ်ငန်းဝင်တွေရနေပြီးလုံ့လျှောက်လိုက်တဲ့လုပ်ငန်းလုပ်သမားတွေအများကြီးပါတကယ်ကိုအန္တရာယ်ရှိတဲ့အစုအဝေးကြီးတွေတနည်းအောင်ကျွန်တော်တွေ့ပါတယ်ဒါပထမပိုင်းမှာပထမပိုင်းဒုတိယပိုင်းတော့ဒီလိုချိန်မျိုးတွေတွေ့ရဒီချိန်မျိုးတွေကနေတော့ဟာလာကျော်လွန်မှုဆိုရင်ကျွန်တော်တို့ကကုညီဆောက်ဆောင်နိုင်တာလာပိုင်းလုပ်တဲ့ဆောက်ဆောင်နိုင်တဲ့ခါကျတချို့လုပ်ငန်းဝင်တွေတောင်းရှိရတယ်ရှိရဲ့တချို့ဆိုလို့ရှိရင်ဟာလေရင်ဟိတာမှာသူမိဘတွေရှိရင်ငင်းကြတာပြန်သွားတာမျိုးရှိတယ်ဒီလိုခက်ခဲလို့နေကြုံရပါတယ်
ဒီကစားရေးတောက်ရေးပြင်ဘုနာလူဝင်ဝင်နေလာတော့ဟလာပို့ပြီးတော့စွတ်စွတ်ဝေးလူပို့ပြီးတော့စုနေရတဲ့အခါပို့ပြီးတော့ကြက်ကြက်တက်တက်နဲ့ရောကပူကူနဲ့ပို့ပြီးတော့အန်တဲများလာတာပေါ့နော်ဆိုတော့ဒီထိုင်းအနာပိုင်းတွေဘက်ကနေပြီးတော့ကိုဗစ်ကူးရဲ့ဒီမှာရွှေပြောင်းလူသမားတွေကိုခွဲခြားဆက်ဆံတယ်ဆိုပြီးဟိုတစ်ဘက်ကဆိုရင်ဇာနာပြကြားတဲ့တရင်ကျွန်တော်တွေ့လိုက်ပါတယ်ဆိုတော့ကိုမိုးကျော်ကြီးတကယ်ပဲထိုင်းအနာပိုင်းတွေကဟလာကိုဗစ်ကူးခံထားတဲ့ဒီမှာလူသမားတွေကိုခွဲခြားဆက်ဆံတာတကယ်ပဲရှိနေပါသလားသူတို့ကဂရုတစိုက်လုပ်ပေးတာတွေရောမရှိဘူးလားဗျဟု
တ်ကဲ့အဲ့မှာကျွန်တော်တို့နှစ်ပိုင်းကျွန်တော်ပြောချင်ရှိပါတယ်ပထမတစ်ပိုင်းကတော့စောတော့မီးခွန်းထဲမှာပါတဲ့အတိုင်းလေမြန်မာရှေ့ပြောင်းလူသမားတွေကိုဗစ်ရောဂါကူးစက်ခံတဲ့အခါမှာခွဲခြားမှုရှိပါသလားဒီလိုဆိုတကယ်ပြောမယ်ဒီခွဲခြားမှုရှိပါတယ်နောက်ဒုတိယတစ်ပိုင်းကကျတော့အဲ့လိုမျိုးခွဲခြားမှုရှိရတဲ့တိုင်းလေမြန်မာပဲခွဲခြားမှုမရှိတဲ့ထိုင်းနိုင်ငံကနေပြူချင်းစာတဲ့ဒီလူသမားတွေပေါ်မှာကိုင်းစာပြီးတော့တောက်ထားတဲ့ဒါဒီအုပ်စုကြီးတွေရှိတယ်အဲ့ဒါဘာလို့ပြောချင်တာလဲဆိုလို့ရှိရင်ဒုတိယလိုင်းမှာတော့အတူပြောမယ်ဆိုလို့ရှိရင်2020ဒီဇင်ဘာလမှာဟာလာဒီဇင်ဘာလ24ရက်နေ့ကမှာဒီကျွန်တော်တို့တလာကူးလို့ခေါ်တဲ့ဒါပစွန်းလေး9လေးရောက်ချတယ်ခေတ်ပစွန်းလေး9လေးရောက်ချတယ်ဟာဒါနဲ့နေကြည့်ပါဒီမှာအချိန်မှာဆိုလို့ရှိရင်ဒီစည်းကြီးထဲမှာအခုဆက်ပြန်သွားတဲ့အခါမှာတကယ်လို့ထိုင်းနိုင်ငံတော်မှာရှိတဲ့တာဝန်ရှိတဲ့ဟာလာဝင်ကြီးချုပ်ကိုယ်တိုင်ကတော့လည်းကောင်းပြီးပြီဆိုလို့ရှိရင်ကျမကြီးဒီဆန္ဒတော်တော့ဒီမှာလေးကြောက်ကူးနေလဲဆိုတဲ့ပုံစံမျိုးမီဒီယာတွေမှာထွက်ပြောတဲ့အခါမှာတကယ်ပဲထိုင်းနိုင်ငံတော်မှာကျွန်တော်တို့မှာရှိကောင်းတဲ့ဒီမှာလေးခြားတယ်မပြဲလိုက်ပါအဲ့ဒီနောက်ဆက်ပြောနေမှာဒီဘန်လေးထဲမှာဒီမှာရှိကောင်းဒီမှာလေးဝင်ရောက်ဖို့ရှိတာစားတော့ဆိုင်တွေထဲမှာဒီမှာလေးဒီမှာလေးဆိုဝင်လို့မရတာအခြားလူငယ်တွေအတိုင်းဝိုင်းနေတယ်မှာဒီမှာသူဝင်ရဆိုတဲ့စားတိုင်းလေးတော့တက်ကြတဲ့အခြေအနေတွေရှိပါဒီပိုင်းကိုဖြေကြောင်းမှုအတွက်တစ်ဖက်မှာရှိတဲ့ကျွန်တော်တို့ဒီမှာရှိကောင်းလို့ဒီမှာလေးကိုကျင်းစားတဲ့ဒါဒီလားတဲ့ဆန္ဒထောက်ထားမှုရှိတဲ့ဒါထိုင်းလူတိုင်းဝိုင်းနေပြီးတော့မီဒီယာတွေထဲမှာပြန်ထုတ်ပြန်လည်မှုအတွက်ကျွန်တော်တို့ရှိကောင်းလို့ဒီမှာလေးဂျာထဲမှာရှိတဲ့ခံစားချက်တွေဘယ်လိုရှိပါလဲဟာလားဓမ္မဒီသားတွေအနေနဲ့ဒီယောဂါကိုဟာလားဟိုဖြစ်ချင်တဲ့ဆန္ဒမရှိမဖြစ်အောင်လေသူတင်တာဝန်မှုတွေလုပ်ဆောင်နေဆိုတဲ့စစ်ကံလာမှုတွေရှိတယ်ဗီဒီယိုဖိုင်တွေပြဖို့ပြောင်းလဲအားသူတောင်းဆိုပြီးတော့ကျွန်တော်တို့မီဒီယာတွေမှာကြေကြေနဲ့ဖြစ်အောင်ပြန်ပြီးတော့ကြတော့တော့ဒီမှာဒီဆန္ဒထောက်ထားမှုရှိအောင်လုပ်ပြီးတဲ့ပြည်ပြည်ပေါ်လာပါတယ်အဲ့ဒါကြောင့်မို့ကျွန်တော်နှစ်ပိုင်းပြောမှရှိတယ်တစ်ပိုင်းက ခွဲခြားဆက်လက်မှုရှိတယ်။ဒါပေမဲ့ကျွန်တော်တို့လူ့သမားစုကိုနားလည်တဲ့ဖြူကောင်းလူ့သမားတွေရဲ့ဘဝအခြေအနေမှန်ကိုနားလည်တဲ့အာဒီ community ကနေကျွန်တော်တို့စာနာထောက်ထားမှုတွေရှိတယ်ဒီလိုပြောလို့ရပါတယ်။ဟုတ
်တော်သေးတော့ပေါ့နော်။တစ်ဖက်မှာဟလာတော်ဝင်ရှိတဲ့လူတွေကိုယ်တိုင်ကိုကဒီမှာဆွေပြောင်းလူသမားတွေရနေပြီးတော့ဒီယောဂပူစသလိုဖြစ်တယ်စသလိုမျိုးပြောတဲ့အချိန်မှာခိုင်းလူလူဓာတ်ထဲမှာလည်းပဲဟလာဆွေပြောင်းလူသမားတွေကသဘောထားတွေပြောင်းနေခွဲခြားဆက်ဆံတာတွေရှိနေတယ်တစ်ဖက်မှာကိုယ့်ကိုစာနာထောက်ထားပြီးတော့ကိုယ့်ရဲ့အခွင့်အရေးတွေလူပုဂ္ဂိုလ်တွေရှိသေးတယ်ဆိုတော့တော်သေးတယ်လို့ပဲပြောရမှာပေါ့လေနော်။အခုကမြန်မာနိုင်ငံမှာကအာဏာသိမ်းထားတဲ့အချိန်ကြီးပေါ့နော်စစ်တကအာဏာသိမ်းထားတဲ့အချိန်ကြီးဆိုတော့ကိုမိုးကျော်တို့လိုဒီထိုင်းကမြန်မာရှေ့ပြောင်းလူသမားကြီးလုပ်နေတဲ့လူတွေအတွက်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလိုအပ်ကြရတာဘယ်လိုအခက်အခဲတွေပိုတွေ့လာရတာမျိုးရှိလဲ
။ဩကျွန်တော်တို့ဒီကျမ်းဒီထိုင်းနိုင်ငံတရားစင်တရားမှာကြောက်နေတဲ့ရှေ့ပြောင်းလူသမားကြီးအကုန်လုံးကလည်းမြန်မာနိုင်ငံသားတွေမြန်မာနိုင်ငံသားတွေဖြစ်တဲ့အခါကျတော့မြန်မာနိုင်ငံသားကထိုင်းနိုင်ငံထဲမှာရှိရှိ3တန်းဝင်းနဲ့4တန်းလောက်ရှိတယ်လို့ဒါဒီ NGO တွေအလုပ်သမားတွေဆောင်နေတဲ့ပြည်သူတွေဆင်းရဲရတယ်လို့သိရပါတယ်ဆိုတော့ကြတော့ဒီဒီကြီးကမြမပြည်မှာအာလာသိမ့်လိုက်တဲ့အခါမှာသူတို့ပြောနေကြတယ်သူတို့ဒါလူသူတို့ဘဝအတိုက်တွေတန်ရည်ပြီးပြောက်ဖို့ပြဲဈာထဲမှာဘာရတာကိုမသိဘူးစနစ်တာကာလာပေါ့ရတားနဲ့ဒါစစ်စွားနဲ့ဥသိင်းရှင်နဲ့ဒါရတားနဲ့ဘိုင်းအုပ်ချုပ်တဲ့ဒီမိုကရေစီအာမျိုးလမ်းပေါ်ကိုကတ်တယ်ဆိုပြီးအုပ်ချုပ်တဲ့ကာလာဖြစ်တယ်ကျွန်တော်အဲ့ဒီအစိုးရနဲ့ပြီးတော့အများကြီးနိုင်ပြီးတော့ကြတယ်ဘောဆန်ကဒီပေါက်ပြဲလေးအစိုးရဖြစ်လာတယ်ကာရအိမ်မှာအလုပ်သမားတွေကကိုယ်နဲ့နေနေနဲ့ဟာကိုယ်နိုင်ငံလေးကိုသွားလို့ရတယ်ဥပဒေကိုသွားလို့ရတာလေအခုရဲ့ဒေတာရင်းကိုပြန်ပြီးတော့မိရှင်ကြီးဟာရှင်လို့နေလေဟာကိုယ့်ရဲ့ဒေတာကိုတိုင်ဝမ်ကြီးပြန်လဲပြလိုက်တော့အနာဂတ်မက်ဂျစ်ရှိတာသူတို့စီကောင်းလာတဲ့သူတို့ရဲ့ချင်းရဲ့လာနေဟာတိုင်းပြည်မှာပြန်ပြီးတော့ဒေတာတွေလုပ်ပိုင်စားတော့ဘူးအိမ်မက်ကြီးရှိအဲ့ဒီအိမ်မက်ကြီးကအာနာသိနေတဲ့ကမှာရိုက်ထူးတန်ရတဲ့အခါမှာသူတို့တည်တယ်သူတို့ကိုယ်ရည်နဲ့ဘာလို့ခက်ခဲလာလဲဥပမာဒီစီသူ့ခက်ခဲဒီစီ2020 3လမှာရနေပြီနေရည်ရင်းတဲ့လူသမားတွေအရှင်းပြချောမှုတွေပါပြန်နိုင်နေပြီဆိုပြီးအမှတ်နဲ့စားပြတာမျိုးပြောကျွန်တော်တို့ခြေကောင်းလူသမားတွေရောက်ကြည့်လူသမားများအဖွဲ့ပါခြေကောင်းလူသမားတွေဗိုလန်တီယာတွေသွားလုပ်တယ်အဝေးရနေကြာတဲ့လူသမားတွေယောဂဗျာတွေပြင်းပြီးတော့ဒါတကယ်ပဲကိုယ့်ရဲ့စီးရဲနဲ့အညီဟာဒီနေဆက်မှာနေထိုင်ပြီးတော့အဖက်ကန်းကိုအရှင်းပြချောမှုတွေကူးနိုင်နေတယ်အခုကပြုလုပ်တဲ့အခါအဲ့ဒါကအစိုးရပြီးခဲ့တဲ့အစိုးရလက်ထက်မှာတော်ဝင်ကြခဲ့ဟလာဒုက္ကမတရားရှိမပြီးပေါင်းစောတဲ့ခါမှာအရင်အောင်လို့တရားအစီအစဉ်ပြောနေတာသာလာလေးကြတော့အခုပိတ်တယ်ပိတ်လိုက်တယ်အာဂါလာပါးရင်းနိုင်ငံရဲ့ကြီးညာနဲ့နှစ်ရက်ပုံမှာနေရာပဲသွားလို့ရမယ်အကန့်အသတ်ဖြစ်လာဒီဘက်မှာကားပြန်ဒီဘက်မှာဟလာကိုဗစ်ရောဂါကြီးစစ်ဆီးတဲ့ခါမှာလည်းပိုင်ရင်းဝင်တဲ့ကာလာနဲ့ပုံလုံးပုံသားတွေကိုခံတယ်အဲ့လိုဖြစ်သွားတယ်ဒုက္ခဒုက္ခတွေနဲ့ပြားနိုင်ငံတွေမှာလည်းကိုဗစ်ရောဂါကြီးဒီဒုက္ခဒုက္ခတွေနဲ့နေရင်းကိုကျန်လာတဲ့ဒီသမားတွေဒီပင်းကျွန်တော်မျက်စိရှိမှာအစီအစဉ်ချောင်းကြီးဖြစ်ပြီးတော့ဒုက္ခဒုက္ခရောက်နေတဲ့အခြေအနေကြောင့်တာက2020နဲ့2021အာနာသိန်းနဲ့ကာလာကြီးစကူးမဲ့ဘူးကာလာကြီးမှာလူကမာကြီးခံစားရတဲ့ဒါတိတိကံမျိုးရှိတယ်။အဲ့ဒီတိတိကံမျိုးရှိပြီးအခုဆိုလို့ရှိရင်ပိုင်ကင်းဝင်နေတဲ့ပုဂ္ဂိုလ်ကြောင့်လည်းခံရတော့မယ်ပြီးရင်အကန့်အသတ်တွေနဲ့လက်ခံနေတာဒါဆိုဒီဘက်မှာလူရှိရတာတရက်ကတော့ကျွန်တော်အဲ့ဒီအခြေအနေပြထုတ်ပြီးတရက်ကဖုံးဆက်လိုက်တဲ့အခါမှာလူရှိရတာကဘယ်နေလို့နေရမလဲဖြစ်တယ်လူသမားရှိရတာပေါ့အဲဒီလိုအခြေအနေကြီးဖြစ်လာတာပြီးခဲ့တဲ့အနှစ်တောင်မှရှိ
ဟုတ်ကဲ့ရတာက
ပူသွားတဲ့ဒီသမားနဲ့အကုန်လုံးကနေရင်းဒီတော့ပြန်နိုင်တယ်ကိုဗစ်ဖြစ်လာရတဲ့ငကားပိုင်ခင်းဝင်တဲ့ခါမှလည်းထောက်ပံ့နေတာပြီးနေရတယ်ပြန်လာနေတယ်အစီအစဉ်ချုံးမှုရဲ့ဖြစ်စဉ်တွေဖြစ်ကြတာ
မင်း
ကြီးကအားလုံးကြည့်လို့ဖြစ်ပါတော့
ဆိုတော့အခုလက်ရှိအာဏာသိမ်းထားတဲ့အခြေအနေကလက်ရှိအခြေအနေပေါ့နော်နောင်ပိုင်းမှာတော့ဘယ်လိုဖြစ်မလဲဆိုတာကျွန်တော်တို့မသိနိုင်သေးဘူးလက်ရှိအခြေအနေမှာကတော့လူသမားတွေအတွက်ကောလူသမားအရေးလုံးနေသူတွေအတွက်ကောအကုန်လုံးအတွက်ခက်ခဲပူပြီးကြုံလာတဲ့အခြေအနေလို့ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့ကိုမိုးကျော်ကိုတိုင်ကဟလာမြန်မာနိုင်ငံမှာအရင်စစ်အစိုးရလို့ပြောတဲ့အစိုးရတွေအုပ်ချုပ်ခဲ့တဲ့ကာလတွေမှာရောစစ်တပ်တစ်ပိုင်းစစ်သားတစ်ပိုင်းအုပ်ချုပ်တဲ့ကာလရောတခါ NLD အစိုးရအုပ်ချုပ်တဲ့ကာလတွေမှာတောက်လျှောက်လူဟလာထိုင်းမှာနေပြီးတော့ရွှေပြောင်းလူသမားကြီးကိုတောက်လျှောက်လှုပ်လာတဲ့လူတဦးရဲ့အတွေ့အကြုံအရပြောမယ်ဆိုရင်မြန်မာနိုင်ငံမှာအခုလိုမျိုးစစ်တပ်ကအာဏာသိမ်းပြီးအုပ်ချုပ်တဲ့အခြေအနေမျိုးနဲ့အရင်တုန်းကလိုရုပ်ောက်ဘွဲကနေတက်လာတဲ့အစိုးရကနေပြီးတော့အုပ်ချုပ်တဲ့အခြေအနေမျိုးဒီအခြေအနေမျက်ကိုရှင်းကြည့်မယ်ဆိုရင်ရွှေပြောင်းအလုပ်သမားတွေအတွေ့ဘယ်လိုအစိုးရမျိုးအုပ်ချုပ်တာကပိုပြီးအထောက်အကူဖြစ်စေတယ်လို့ဘုမှုသောကိုယ်တိုင်မြင်ပါတယ
်။ကျွန်တော်တို့ဒီပေါ့ရောက်ဒီသမားများအဖွဲ့ပေါ့နော်အဲ့ဒီအဖွဲ့မှာကျွန်တော်တို့အကုန်ကာလရတယ်ပြီးတော့ရွှေပြောင်းအလုပ်သမားတွေလို့ဆောင်ရွက်ပြည်သူတွေရတယ်။စစ်အာဏာသိမ်းတဲ့ကာလမှာပြောရတာက ဒီမှာမဲ့ဆိုတော့ဒီမှာမဲ့ရေခါတယ်အဲ့တော့ဒီမှာမဲ့ရေခါတယ်ညီငယ်ကားပါဒါကြည့်ကြပါအမေအမတန်မှအလားညနေခင်ကအခုဒီအောက်မှာအတက်တလုံးကြားအခုဆောင်နေခင်ကအခုဒီခင်ကလာတက်တယ်ရေရရှာခါရတဲ့အချိန်လေးဒီဒါကျွန်တော်တို့ဘဝမှာညနေဒီဒီကြည့်ရတယ်ဒီမှုတွေလည်းတိုက်ပြီးဖြည့်ချင်းဆောင်ရက်ခဲ့ရပါအဲ့တော့သူတို့ကြတော့ဟုတ်ပြီရတနာအစုကတက်လာတဲ့အခါမှာဒီမှုကြီးအစုကဟောရတနာအစုကဒ ကျွန်တော်တို့နိုင်ငံသားဖြစ်တော့ထောက်ခံစာပွားနေတဲ့ခါမှာရဲစခန်းကနေခိုင်ရဲစခန်းကနေခိုင်ပြည်ထဲမှာသက်သက်လာဖြစ်ရင်မြန်မာနိုင်ငံသားဖြစ်ကြောင်းထောက်ခံစာဒီတိုင်းမှာအသွားပြီးတော့ဒေါ်နိုင်ငံသားဖြစ်ကြောင်းထောက်ခံစာကိုတိုင်းဝန်သွားပြီးတော့အချိန်စုစုကတစ်ချက်မှာတော့ဒီခါမှာတွေ့ရင်ချောချောမှုမှုမရတဲ့လူကြောက်လို့ကျူးလာတဲ့ခါမှာအမှတ်ချက်ခဲ့သေးပါအချက်သားအစုကလက်ချက်မှာကျွန်တော်တို့ဟလာဒီတအလိုက်ဒီဟလာလူကမအဲ့ဒီပြောမယ်ဆိုရင်တောင်းတယ်လူကမကြီးလည်းဆက်ဆက်ပြီးတော့ပြည်ကြီးရဲ့ဆက်ဆက်ပြီးတော့တိုင်ရောတိုင်ရာရှိပြီးလူကမတိုင်ရာရှိပြီးဖတ်တာလည်းသူတို့တိုင်ရဲ့ဒီဆက်သွေးတာတိုင်ရဲ့ဆက်သွေးရတဲ့အခါကျွန်တော်တို့အခက်ခဲနေပြီဟလာပြောပြတယ်ဒီလိုတိုင်ရောကနေပြီးတော့လူကမဒီလူကမတယောက်အုပ်ချက်နေပြီးစာအင်းဒီဒီဒီဒီနေပြီးစာငန်းငွေတွေမှာပြီးစိမနဲ့ပြီးစာဒီမှာဟလာနိုင်ငံသားဖြစ်ကြောင်းအဲ့ဒါတန်ရောင်းရီထောက်ခံရတဲ့ထောက်ခံစာရဲ့ဒီဝါတွေဆိုချက်ချင်းရတာချက်ချင်းရတဲ့အခါမှာကျွန်တော်တို့စောတော့ညနာဆုံးရှုံးရတဲ့လူကမာကြီးတက်ပြီ။ဒါကျွန်တော်ဖြည့်ရှင်းဆောင်ရတဲ့အခါမှာအမတန်မှအစီအစဉ်ချုံးမှုပါ။ပြောရင်လားဆိုမိမရှိရဲဆိုပြီးတားလိုက်။အဲ့တော့စစ်စူးရတဲ့ခက်ကြီးရှောင်းလုံးမှာကျွန်တော်တို့မိမနဲ့နေတယ်လား။ဘာဖြစ်ဒီပုံမှန်ဘူးဒီပုံမှန်မဖြစ်ဘူးလေ။ကျွန်တော်တို့လူကမာကြီးတက်မှုနဲ့ဒီတွေနဲ့ကျွန်တော်တို့မှဉာဏ်သာပူပန်ရှိတော့လေပူဆောင်ရနေတာဖြစ်ပါ။အဲ့တော့ရတားအစုရတာဖြစ်လာမယ်။တကယ်လားနောက်ပိုင်းမှာလူကမာကြီးနိုင်ငံတကာကိုလွတ်နေတဲ့စမ်းပေါ့ပြပို့တဲ့နိုင်ငံကြီးပေါ့လူသားချင်းတွေကိုပြပို့တဲ့နိုင်ငံကြီး policy တကယ်ချမှတ်လုပ်တဲ့ဆောင်ရွက်နိုင်ငံကြီးလုံးနိုင်ငံအတွက်တကယ်ကိုတည်ရဝင်နိုင်ငံသားကိုစီးပင်းနေဝင်လာမဲ့တပါးတပါးအဲ့ဒီပါးကြီးဖြစ်ဖို့လေရတားအစုအမတော်တို့ကိုယ်ပေါ်နေလေကျွန်တော်တို့အတန်ကျွန်တော်တို့ရွှေကြောင်းလူသမားတွေပူစားကြည့်တဲ့အတန်ကိုကျွန်တော်တို့ကတွားရောက်ပြီးတော့အဆင်အပြေကြီးထားတာရှင်နေတဲ့ပြန်ပြတော့ကျွန်တော်တို့ပြောဖို့ပြောဆိုဖို့ရတယ်အဲ့တော့အခုလိုဟလာဆရာသားတင်းတဲ့ကာလမှာကျွန်တော်တို့ဘုရားတော်ကြီးဘုရားကိုယုံကြည်ရမယ်လူသမားတွေကလည်းဘုရားကိုကြောစီခြင်းကျွန်တော်တို့ဒီလိုမျိုးရှိတာဒီလိုမျိုးဖြစ်နေရှိတာ
ဟုတ်ကဲ့ပါကိုမကျော်ခုနပြောသွားတဲ့ဟလာအမိနဲ့သားရင်းနှင်းကားလူသူများနိုင်ငံမှာသူများနိုင်ငံသားတွေမလုပ်ချင်တဲ့အလုပ်ကိုလုပ်ပြီးတော့ရူးရူးတတ်တာနဲ့ကိုဘွားရက်တီစာဝတ်နေရေးရုံးကန်လှူရှားဆောင်ရွက်နေကြသူအားလုံးစီဒီချုံးမွေးကြပါစေလို့ပဲကျွန်တော်ဆုတောင်းပေးနိုင်ပါတယ်။ဘုံမိုးကျော်တို့လည်းဘေးရန်တွေကင်းပြီးတော့လုပ်ငန်းဆောင်တာတွေအောင်မြင်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။ဒီရဒီကောင်ကိုတိတိကျကျတင်ပါတယ်။အခုစတောင်းပေးတဲ့အတွက်စတောင်းကိုပြန်ပါလို့ကျွန်တော်တန်ရင်းပြောကြလိမ့်မယ
်။စနေညအတွက်သတင်းပတ်စေခန္ဓာတွေနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်။ဒီကနေ့ဟာချင်းတိုင်းနာကျောင်းသားကောင်းဆောင်ဇလိုင်းပြမောင်ဦးကျိုးပေးကွက်မြက်ခံခဲ့ရတဲ့45နှစ်မြောက်အနေဖြစ်ပြီးဆီရနာသိမှုစန့်ကျင်ကန့်ကွက်တဲ့ဒီကနေ့ဆန္ဒပြပွဲတွေမှာသူ့ကိုဂုဏ်ပြုပြီးတပိတ်စေကြောင်းတွေထုတ်ခဲ့ကြပါတယ်။သူဟာမြန်မာနိုင်ငံကျောင်းသားလှူရှားမှုတမိုင်မှာကျိုးပေးကွက်မြက်ခံရတဲ့တူဦးဒီသောကျောင်းသားကောင်းဆောင်ပါမန္တလေးမုံရွာကလေးစတဲ့မြို့တွေကဒီကနေ့ဆန္ဒပြပွဲတွေမှာဇလိုင်းပြမောင်ဦးကိုဂုဏ်ပြုပြီးသူပြောခဲ့တဲ့စကားတွေကိုကောင်းထုတ်ရေးသားထားတဲ့ဇာတ်လမ်းတွေကန်ဆောင်ပြီးတော့ချီးတက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးထားသူတွေကိုအာဏာပိုင်တွေကလိမ်မိုင်းဆိုင်ရာမတော်မလျော်ပြုလုပ်တယ်ဆိုတဲ့ဆွဆွဲချက်တွေထွက်နေတဲ့အပေါ်ဆိုရင်လည်းအကြောင်းနဲ့ဒီလူရဲ့တွေဟာရာဇဝတ်ပြမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရကြနိုင်ကြောင်းပြည်ပခါတွေအတွင်းလိမ်အကြမ်းဖက်မှုဒါစီကုလသမဂ္ဂဒွေးမှုချုပ်ရဲ့ဒုကိုယ်စားလှယ်ဖရာမီလာဖက်တန်ကတတိပေးလိုက်ပါတယ်။အမေရိကန်ဒေါ်လာတန်680တန်ဖိုးရှိတဲ့ဖမ်းမိမှုရစီဝါနဲ့ဆက်ဆက်ဓာတ်ပစ္စည်းတွေကိုမြန်မာစစ်ကောင်စီကဒီကနေ့မီးရှို့ဖျက်ဆီးပါတယ်။မူရစီဝါတုံးဆမှုနဲ့တရားမဝင်ကုသံရောင်းဝယ်မှုတိုက်ဖြတ်ရေးကုလသမဂ္ဂကတတ်မှတ်ထားတဲ့နိုင်ငံတကာနဲ့အထိမ်းအမှတ်ဖြစ်ရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာအခုလိုမီးရှို့ဖြစ်စီရပါအိန္ဒိယနိုင်ငံမှာစတင်ခဲ့တဲ့ Delta COVID မျိုးကွဲသစ်ဟာကမ္ဘာပေါ်မှာကူးစက်အမြန်ဆုံးဖြစ်နိုင်ငံပေါင်းများစွာမှာပြန့်နှံ့နေပြီးနောက်ထပ်ဆင်ပွားပုံစံ Delta Plus ပါစပေါ်လာနေပြီးတော့ပိုပြီးစိုးရိမ်နေရပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့တာဝန်ရှိသူတွေကသတိပေးထားပါတယ်ခင်ဗျာစနေညအတွက် VOA Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘ ေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ This program has